Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်းပါခင်ဗျာ UA American တန်ကနေ2015ခုနှစ် February 24ရက်အင်္ဂါနေ့မနေ့ဖက်အစီအစဉ်လေးကိုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။ line data 32 40 48တို့ကနေဖမ်းယူနားဆင်နိုင်ကြပါလိမ့်ခင်ဗျာ။တော်ရရှိများအားလုံးရှင်လန်းချမ်းမြေ့ကြပါစေခင်ဗျာ။ကျွန်တော်ဆံမိုးဝေပါ။ဒီမနေ့ခင်းအစီအစဉ်လေးကိုတာဝန်ယူတင်ဆက်ပေးမှာဖြစ်ပါတယ
်။ကျွန်တော်ကတော့ဇောင်းလိုက်ပါဒီမနေ့မှာထူးခြားတဲ့သတင်းတွေကတော့ Ukraine နဲ့စစ်မဖြစ်စစ်ဖြစ်ဖို့မဖြစ်နိုင်ကြောင်းရုရှားသမ္မတဗလာဒီမီပူတင်ကပြောလိုက်ပါတယ်။ဆိုမာလီယာနိုင်ငံအခြေစိုက်အကြမ်းဖက်အဖွဲ့တစ်ခုကချင်းချောက်ထားတဲ့အတွက်အမေရိကန်နဲ့ကနေဒါနိုင်ငံက shopping mall တွေမှာလူညုံရေးတွေတိုးမြင့်ချထားပါတယ်။တရုတ်မြန်မာနယ်စပ်ကုတ်ကန်မှာတိုက်ပွဲတွေဖြစ်နေတဲ့နေရာအနီးကျချင်းဒီအလန်တင်ရင်းနှံဒုတိယဂျင်းမြောက်တိုက်ခိုက်ခံရတဲ့အပေါ်မြန်မာဆိုရနဲ့ကုတ်ကန်အဖွဲ့ကမှအပြန်အလှန်ဆွဆဲပြောဆိုနေကြပါတယ်။ဒီလိုမြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့မှတ်ရင်ကျင်းနိုင်တဲ့အထူးတင်ပြပေးသွားမှာပါခင်ဗျာ
။ဟုတ်ကဲ့ကောင်းပါပြီခင်ဗျာ။သတင်းတွေအပြီးမှာဆိုရင်တော့အရင်ဆုံးနားဆင်ကြမှာကတော့လောက်ကင်ကိုကန်ဒေတာမှာတိုက်ပွဲတွေပြင်းထန်နေတာနဲ့ပတ်သက်ပြီးတော့စိုးရိမ်မခင်ဖြစ်ရတဲ့အကြောင်းအမေရိကန်အစိုးရကပြောဆိုလိုက်ပါတယ
် We are deeply concerned over the continued fighting in Burma's Kokang region particularly reports of the shooting of two red
flags American နိုင်ငံသားဝန်ကြီးဌာနရဲ့ပြောခွင့်ရအမျိုးသမီးပြောဆိုသွားတာဖြစ်ပါတယ်အပြည့်အစုံကိုနောက်ပိုင်းမှာနားဆင်ရပါမယ်ဒါအပြင်လောက်ကင်ဒေတာရဲ့ခြေတန်းရောက်တပ်မတော်သားတွေအတွက်မြန်မာတပ်မတော်ကအလှူခံနေတဲ့သတင်းပြီးတော့တိုက်ပွဲသတင်းတွေလိုက်နေတဲ့သတင်းသမားတွေလွတ်လပ်ခွင့်ရှိရေးအတွက်ပန်မြန်မာအဖွဲ့ကသဘောထားထုတ်ပြန်တောင်းဆိုလိုက်တဲ့အကြောင်းနဲ့ထိုင်းနိုင်ငံရောက်အလှူသမားတွေအတွက်မြန်မာတန်ရုံကအကူအညီပေးဖို့စီစဉ်နေတဲ့သတင်းစာတာတွေကိုနားဆင်ရဖို့ရှိပါတယ်။ဒါ့အပြင်နောက်ပိုင်းမှာဆိုရင်တော့အင်္ဂလိပ်စာသင်ခန်းစာနဲ့ကမ္ဘာမီဒီယာတွေကမြန်မာနိုင်ငံအကြောင်းကောက်နှုတ်ချက်အပတ်စဉ်စီစဉ်နေဖြစ်ကြတဲ့စီးပွားရေးနဲ့တုဒ္ဒဆောင်တဲ့အမေရိကန်တခွင်စာတာတွေကိုတင်ဆက်ပေးဖို့ရှိပါတယ်။အခုချိန်ဆုံးတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုစုံဝင်းနိုင်နဲ့မတ်အင်ဂျင်နိုင်တို့ကပြောပြပါလိမ့်မယ်ခင်ဗျာ။
ယူကရိန်းနိုင်ငံနဲ့စစ်ဖြစ်ဖို့မဖြစ်နိုင်တဲ့အကြောင်းရုရှားသမ္မတဗလာဒီမီပူတင်ကတင်းနေလာနေမှာပြောလိုက်ပါတယ်။အဲဒီလိုကဘာပြတ်မဲ့အဖြစ်မျိုးဘယ်တော့မှဖြစ်မှာမဟုတ်ဘူးလို့ရုရှားရုံးမြစ်တညာဌာနရုစီယာဝန်နဲ့ပြုတ်လုတဲ့မီမီယန်ကန်အတွင်းသမ္မတပူတင်ကအဲဒီလိုပြောကြားလိုက်တာပါ။ယူကရိန်းနိုင်ငံအခြေပိုင်းမှာဖြစ်နေတဲ့ပြည်ပခန့်တွေပြည်လဲရေးအတွက်ပြင်သစ်ဂျာမနီယူကရိန်းတို့နဲ့နောက်တစ်ကြိမ်တွေ့ဆုံဖို့လည်းမလိုအပ်ဘူးလို့သူကပြောပါတယ်။ယူကရိန်းနိုင်ငံမြို့တော် KF မှာဖြစ်သွားခဲ့တဲ့တွေ့ထွက်တန်ယုံမှုတွေမှာရုရှားအစိုးရအဖွဲ့တွေကသူတွေပါဝင်ပတ်သက်နေတယ်ဆိုတော့ယူကရိန်းရဲ့ဆွတ်ဆွဲချက်ဟာလည်းအဓိပ္ပာယ်မရှိကြောင်းသမ္မတပူတင်ကပြောပါတယ်ဒီတော့တွင်ယူကရိန်းနိုင်ငံတွင်ရုရှားရဲ့လှုပ်ရွတ်တွေဟာတရားမဝင်ကြောင်းနဲ့တကယ်လို့ရုရှားလိုလာတဲ့ခွဲထွက်သမားတွေကသူတို့ပိုင်ဆိုင်တဲ့နယ်မြေတွေတိုးချဲ့လှုပ်ဆောင်လာရင်ရုရှားအပေါ်ပိတ်ဆို့အရေးယူမှုအသစ်တွေထပ်မံပြုတ်လုတဲ့နယ်လို့ဗြိတိန်ဝန်ကြီးချုပ်ဒေးဗစ်ကင်မရွန်ကလွှတ်တော်အမတ်တွေကိုတင်းနစ်လာနေမှာပြောကြားလိုက်ပါတယ်
IS Islamic စစ်သွေးကြွတွေပေါ်အမေရိကန်ကထိုးစစ်ဆင်တိုက်ခိုက်နေတဲ့ကိစ္စနဲ့ပတ်သက်လို့အမေရိကန်စစ်ဖက်အရာရှိတွေထိတ်တန့်တန်တမန်တွေနဲ့အမေရိကန်ကာကွယ်ရေးဝန်ကြီး Ashton Carter ကကူဝိတ်နိုင်ငံမှာတွေ့ဆုံရှင်းလင်းပြနေပါတယ်။ကူဝိတ်နိုင်ငံမြို့တော်မှာရှိတဲ့ Arif Jan American စစ်အခြေစိုက်စခန်းအတွင်ပြုလုပ်တဲ့အဲ့ဒီဆွေးနွေးပွဲကိုဥဆောင်ကျင်းပဖို့အတွက်ဝန်ကြီး Carter ဟာ Afghanistan နိုင်ငံကနေရောက်သွားတာဖြစ်ပါတယ်။ဒီစီးပွဲပွဲမှာအမေရိကန်စစ်ဖက်အရာရှိတွေအပြင်ဂျော်ဒန်နိုင်ငံဆိုင်ရာအမေရိကန်တပ်အမတ်နဲ့အခြားအရှိအလဲပိုင်းဒေသမှာရှိတဲ့တပ်အမတ်တွေလည်းတက်ရောက်ကြတာဖြစ်ပါတယ်။အကြမ်းဖက်တိုက်ဖျက်ရေးလုပ်ငန်းတွေမှာကူဝိတ်နိုင်ငံကပူးပေါင်းပါဝင်တဲ့အတွက်ကူဝိတ်စစ်ဦးစီးချုပ်ဆာဗာ L. အာမက်ရှာဘာနဲ့ကာကွယ်ရေးဝန်ကြီးခါလစ် L. ဂျာရာ L. ရှာဘာတို့ကိုကျေးဇူးတင်ကြောင်းလူကိုယ်တိုင်ပြောကြားခဲ့ပါတယ်။အီရန်နဲ့ဆီးရီးယားနိုင်ငံအတွင်းမှာရှိတဲ့စစ်သွေးကြော်တွေကိုအမေရိကန်နဲ့မဟာမိတ်အဖွဲ့တွေလေကြောင်းတိုက်ခိုက်မှုတွေလုပ်နိုင်အောင်ကူဝိတ်နိုင်ငံကလက်ခံပေးထားတာဖြစ်ပါတယ်ရှင်။
အီရန်နျူကလ িয়ার ရေးနဲ့ပတ်သက်လို့ဆွေးနွေးမှုတွေမှာတိုးတက်မှုအနေနဲ့ရှိခဲ့တယ်လို့အမေရိကန်ပြည်ထောင်စုနဲ့အီရန်နိုင်ငံတို့ကတင်းလာနေမှာပြောပါတယ်။ဒါပေမဲ့သဘောတူညီချက်ရဖို့အတွက်ကတော့အဝေးကြီးလိုသေးတယ်လို့ဆိုပါတယ်။ဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာအမေရိကန်နိုင်ငံသားဝန်ကြီးဂျွန်ကယ်ရီနဲ့အီရန်နိုင်ငံသားဝန်ကြီးမိုဟာမက်ဂျာဗက်ဇာရီဖ်တို့အကြားနှစ်ရက်မြောက်ဆက်လက်ပြုလုပ်နေတဲ့စီးပွားပွဲတွေဟာလင်းနဲ့ပြီးတန်ဖိုးရှိတဲ့အပြင်အပြုသဘောဆောင်တဲ့ဆွေးနွေးမှုတွေဖြစ်တယ်လို့နှစ်ဖက်စလုံးကပြောပါတယ်။ဒါပေမဲ့အပြီးသတ်သဘောတူညီချက်ရဖို့အဝေးကြီးလိုသေးကြောင်းမစ္စတာဇာရီဖ်ကအီရန်သတင်းဌာနFast ကိုပြောကြခဲ့ပါတယ်ဆွေးနွေးမှုတွေမှာသဘောတူညီချက်မရနိုင်သေးတဲ့ကိစ္စရပ်တွေကိုနှစ်ဖက်ညှိနှိုင်းနိုင်ခဲ့ပေမဲ့သဘောတူညီချက်ရမယ်မရဘူးဆိုတာတော့စောင့်ကြည့်အောင်မှာဖြစ်တဲ့အကြောင်းအမေရိကန်နိုင်ငံရဲ့ဌာနအစိုးရအရာရှိကလည်းပြောပါတယ်နောက်ထပ်ဆွေးနွေးမှုတွေကိုဆွစ်ဇာလန်နိုင်ငံမှာလာမယ့်တနင်္လာနေ့မှာထပ်မံပြုလုပ်ကြမှာဖြစ်ပါတယ်
ဆိုမာလီယာနိုင်ငံအခြေဆိုင်အကြမ်းဖက်အဖွဲ့တစ်ခုကချင်းချောက်မှုတွေထုတ်ပြန်ထားတဲ့အတွက်အနည်းဆုံးအမေရိကန်နိုင်ငံအတွင်းကုန်တိုက်ကြီးတစ်ခုနဲ့ကနေဒါနိုင်ငံအတွင်းကုန်တိုက်ကြီးတစ်ခုတို့ဟာလုံခြုံရေးအရာအမြင့်ဆုံးအဆင့်သတ်မှတ်ပြီးဖွင့်လှစ်လက်ပတ်နေပါတယ်။အနောက်နိုင်ငံတွေကအဲ့ဒီကုန်တိုက်ကြီးတွေကိုအကြမ်းဖက်တိုက်ခိုက်မှုတွေလှုပ်ဆောင်ဖို့ Al Qaeda အဖွဲ့နဲ့ဆက်နွယ်မှုရှိတဲ့ဆိုမာလီယာအခြေဆိုင် Al Shabaab အဖွဲ့ကစနေနေ့မှာonline video ထုတ်ပြန်လိုက်တဲ့အတွက်သူတို့အနေနဲ့လုံခြုံရေးတွေတိုးမြင့်ထားကြောင်း American နိုင်ငံ Minnesota ပြည်နယ်အတွင်းက The Mall of America နဲ့ကနေဒါနိုင်ငံ Edmonton မြို့က Edmonton Mall တို့ကကြေညာချက်ထုတ်ပြန်ပြောဆိုလိုက်တာပါ The Mall of America အပါအဝင် American ပြည်တင်ကနေဒါစတဲ့၃နိုင်ငံက shopping center တွေကိုတိုက်ခိုက်ကြဖို့အကြမ်းဖက်သမားတွေ video ခွေတဲကနေတိုက်တွန်းထားတာပါThe Mall of America ကိုတိုက်ခိုက်မယ်ဆိုရဲတိကျခိုင်လုံတဲ့ချင်းချောက်မှုတွေမတွေ့ရသေးပေမဲ့ American နေအနေနဲ့သတိဝရိယနဲ့သွာလာနေထိုင်ကြဖို့လူကြောင့်သမရအိမ်ဖြူတော်ပြောခွင့်ရ Josh Arnest ကတနင်္လာနေ့မှာပြောပါရရှင
် UAV American တိုင်းရဲ့မနက်ဖက်မြန်မာဘာသာစစ်စင်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.9လိုက်ဒိုမီတာ40 kHz 4433ညလိုက်ဒိုမီတာ48 kHz 6185နဲ့ဒုတိယနိုင်ဝတ်မှာလိုက်လက်မီတာ190 kHz 7905တို့ကနေထုံနေပေးနေပါတယ်ရှင
်ဒီမိကန်တန်ခါတရင်တွေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာတရုတ်မြန်မာနယ်စပ်ကုတ်ကဒေသမှာတိုက်ပွဲတွေဖြစ်ပွားနေတဲ့နေရာအနီးမှာချက်ချင်းဒီအလန်တင်ရင်တန်းဒုတိယအခြေမြောက်တိုက်ခိုက်ခံရတဲ့အပေါ်မြန်မာအစိုးရနဲ့ကုတ်ကန်အဖွဲ့အစည်းအပြန်အလှန်ဆွတ်ဆွဲပြုတ်ဆုံမှုတွေထွက်ပေါ်နေပါတယ်။မနေ့တနင်္လာနေ့တုန်းကတော့ကုတ်ကန်ကိုပိုင်အုပ်ချုပ်ခွင့်ရဒေသလောက်ကန်မြို့ရဲ့အရှိတ်ဘက်နဲ့အရှိတ်တောင်ဘက်တို့ကဖုန်ကြားရှင်ရဲ့ကုတ်ကန်လက်နက်ကိုင်အဖွဲ့စခန်းနှစ်ခုကိုမြန်မာတပ်မတော်ကလက်နက်ကြီးနဲ့ပစ်လေကြောင်းပစ်ကူပေးပြီးတော့ကြည့်တက်နဲ့ထုတ်စစ်ဆင်ခဲ့တာမှာကိုကန်တပ်ဖက်ကနှစ်ဦးထံရပြီးတော့မြန်မာတပ်မတော်ဘက်ကတော့အထူးခိုက်အကြဆုံးနေမသိရသေးပါဘူးကိုကန်ဒေသမှာဖြစ်ပေါ်နေတဲ့တိုက်ပွဲတွေနဲ့ချက်ချင်းဒီရင်းနှီးတိုက်ခိုက်ခံရတဲ့အပေါ်ဆိုရင်ပြပန်းကြောင်းမြန်မာနိုင်ငံအတွင်းရေရှည်တည်တက်နဲ့ငြိမ်းချမ်းရေးနဲ့တည်ငြိမ်မှုကိုပေးနိုင်မဲ့ထွေဆုံဆင်းရဲနီလန်းနဲ့အပြေရှားကြဖို့အဲ့ဒီအတွက်နှစ်ဖက်စလုံးကထင်းထင်းသင်းသင်းနဲ့ဆောင်ရွက်ကြဖို့အမေရိကန်ပြည်ထောင်စုအနေနဲ့တိုက်တွန်းကြောင်းအမေရိကန်နိုင်ငံသားရေးဌာနကလည်းကြေညာချက်ထုတ်ပြန်ပြောဆိုပါတယ်ချက်ချင်းဒီရင်းနှီးကိုဒုတိယအကြိမ်မြောက်တိုက်ခိုက်ခံရတဲ့အတွက်လူ9ဦးထိခိုက်ဒဏ်ရာရသွားခဲ့တာပါကိုကံအဖွဲ့နဲ့မြန်မာအစိုးရကြားဖြစ်ပေါ်နေတဲ့တိုက်ပွဲတွေကြောင့်တရုတ်ပြည်ဘက်ကဒုက္ခသည်3,000လောက်ထွက်ပြေးတိမ်းရှောင်လာပြီးဖြစ်ကြောင်းလည်းတရုတ်အစိုးရကတရားဝင်သတင်းထုတ်ပြန်ထားပါတယ
်မလေးရှားနိုင်ငံကလူမှောင်ခိုကူးခံရသူတွေအနေနဲ့သူတို့ကြုံတွေ့ခဲ့ရတဲ့အခက်အခဲပြဿနာတွေကိုမကြခင်မှာတင်ပြခွင့်ရကြတော့မယ်လို့ကုလသမဂ္ဂအထူးကိုယ်စားလှယ်ကပြောပါတယ်မလေးရှားနိုင်ငံမှာရှိနေကြတဲ့လူမှောင်ခိုကူးခံရသူတွေအထူးသဖြင့်အမျိုးသမီးတွေနဲ့ကလေးငယ်တွေရဲ့အခြေအနေတွေကိုလေ့လာဖို့အတွက်ကုလသမဂ္ဂလူမှောင်ခိုကူးမှုဆိုင်ရာအထူးကိုယ်စားလှယ်မာရီယာဂရာဂီယာဂျီယာမာရီနာယိုဟာတနင်္လာနေ့ကစပြီး6ရက်ကြာမလေးရှားနိုင်ငံခီးစင်ကိုစတင်မှာဖြစ်ပါတယ်အစိုးရတွေအနေနဲ့အဲ့ဒီလူမောင်ခိုကူးခံရသူတွေရဲ့အခက်အခဲအတွေ့အကြုံတွေကိုတိုက်ရိုက်ကြားသိဖို့လိုတယ်လို့ဆိုပါတယ်မြန်မာထိုင်းကမ္ဘောဒီးယားဗီယက်နမ်နိုင်ငံတွေကအမျိုးသမီးတွေဟာမလေးရှားနိုင်ငံအတွင်းမှာပြည်ဒစာအိမ်ဖော်စတဲ့လုပ်ငန်းတွေမှာအဓမ္မခိုင်းစေခံနေရတဲ့အရေးအတွက်ဟာတဖြည်းဖြည်းတိုးပြီးများလာနေတယ်လို့ကုလသမဂ္ဂကပြောပါရယ်။ဒါကြောင့်လဲကုလသမဂ္ဂအထူးကိုယ်စားလှယ်အနေနဲ့လူမောင်ခိုကူးမှုတားဆီးဟန်တားရေးလှုပ်ဆောင်ဖို့အတွက်အခုသတင်းပတ်အတွင်းမလေးရှားနိုင်ငံကိုတွားရောက်ချင်းဖြစ်တယ်လို့ဆိုပါရယ်ရှင်။
လူကိုသေစေနိုင်တဲ့ Ebola virus ပိုးပြန့်ပွားနေတာကိုစိုးရိမ်နေတဲ့အတွက်အပီလာအတွင်းကျင်းပဖို့ရှိတဲ့နိုင်ငံတကာပြုံရမ်းမာရသွန်ပြိုင်ပွဲမှာနိုင်ငံသားတွေပါဝင်ခွင့်မြောက်ကိုရီးယားအနာပိုင်တွေကပိတ်ပင်လိုက်တယ်လို့ပြိုင်ပွဲစီစဉ်သူတွေကတင်းတင်းလာနေမှာပြောပါတယ်။မြောက်ကိုရီးယားနိုင်ငံအတွင်း Ebola ရောဂါကူးစက်ပြန့်ပွားခြင်းလုံးဝမရှိခဲ့ပေမဲ့လည်းတန်တမာအနေနဲ့အကူအညီပေးရေးအဖွဲ့အစည်းတွေကဝင်ထွက်တာတွေအပါအဝင်မြောက်ကိုရီးယားကိုဝင်လာတဲ့နိုင်ငံသားတွေအပေါ်တင်းကျပ်တဲ့စစ်ဆေးမှုတွေအော်တိုဘာလကစပြီးတော့ချမှတ်ဆောင်ရွက်ခဲ့တာပါနိုင်ငံသားတွေပါဝင်ခွင့်မပြုဘူးဆိုတဲ့တာစီပိတ်ပင်တဲ့သတင်းကိုတနင်္လာနေ့မနက်မှာပဲသူရရှိခဲ့တဲ့အကြောင်းဘေကျင်းမြို့အခြေစိုက်ကိုရီယိုခီးသွားလုပ်ငန်းကနစ်ဘော်နာဆိုသူကပြောပါတယ်မာရသွန်ပြိုင်ပွဲမှာပါဝင်ဖို့သူ့ကုမ္ပဏီတစ်ခုတည်းကနေပဲနိုင်ငံသား400လောက်ရနိုင်လိမ့်မယ်လို့မျှော်လင့်ထားကြောင်းသူကပြောပါတယ်သူတို့ကုမ္ပဏီအနေနဲ့အီဘိုလာနဲ့ဆိုင်တဲ့ကြီးညာချက်တစ်စုံတရာဖေဖော်ဝါရီလကုန်ပိုင်းမှာကြားရလိမ့်မယ်လို့အသိပေးခံထားရပြီးဖြစ်ကြောင်းနစ်ဘော်နာကပြောပါတယ်
တနင်္ဂနွေနေ့ကအမေရိကန်နိုင်ငံဟောလိဝုဒ်မှာကျင်းပသွားတဲ့89ကြိမ်မြောက်အော်စကာအကောင်းဆုံးရုပ်ရှင်ဆုပေးပွဲမှာအသက်အရွယ်ကြီးရင်နေပြီဖြစ်တဲ့တာမန်လူတွေထက်အစွမ်းထက်တဲ့သူရဲကောင်းတရုတ်ဟောင်းအကြောင်းရေးသားထားတဲ့ရိုက်ကူးထားတဲ့ ဘတ်မန်ဇကာကအကောင်းဆုံးဇကာဆုရရှိသွားပါတယ်အဲ့ဒီဘတ်မန်ဇကာနဲ့ပဲအကောင်းဆုံးဒါရိုက်တာဆုရရှိသွားတဲ့မက္ဆီကိုလူမျိုးဒါရိုက်တာအဲလီဟန်ထရိုအန်နာရီတူကလည်းသူရရှိတဲ့ဆုကိုအမေရိကန်နိုင်ငံအတွင်းနေဆက်ဖြတ်ကျော်ဝင်ရောက်လာကြတဲ့မက္ဆီကိုနိုင်ငံသားတွေပါဝင်ဒီကံမှာရှင်မက္ဆီကိုလူမျိုးအလုံးအတွက်ရည်စူးကြောင်းပြောပါရယ်အကောင်းဆုံးဇက်ဆောင်မင်းသားစုကိုတော့ The Theory of Everything ကတဲ့ကဒစ်တရှာမင်းသားအက်ဒီရက်ဒ်မင်းကရရှိသွားတယ်လို့အကောင်းဆုံးဇက်ဆောင်မင်းသမီးစုကိုတော့ Stay Ellis ဇက်ကားတဲ့ကရုပ်ရှင်မင်းသမီး Julian Moore ကရရှိသွားပါရယ်အကောင်းဆုံးဇက်ပုအမျိုးသားစုအဖြစ် Whiplash ဇက်ကားတဲ့က J.K. Simons နဲ့အကောင်းဆုံးဇက်ပုအမျိုးသမီးတယောက်ဆောင်စုကိုတော့ Boy Who ဇက်ကားနဲ့ Patricia Arquette ကရရှိသွားပါရယ်ရှင
်ဒီအစိုးရရဲ့အကျင့်ပြည့်ခြားစားမှုတက်ဖြတ်ရေးကော်မရှင်က SOE လို့ခေါ်တဲ့အစိုးရပိုင်းကုမ္ပဏီတွေဘက်ကိုလက်လက်ပြီးစစ်ဆေးမှုတွေပြုလုပ်လာရင်အရင်ဝန်ကြီးချုပ်ဟောင်းလီပင်းနဲ့မိသားစုလည်းစုံစမ်းစစ်ဆေးခံနိုင်ရတဲ့အလားအလာရှိနေပါတယ်သမရရှိချင်းပြင်ရဲ့အကျင့်ပြည့်ခြားစားမှုတက်ဖြတ်ရေးအစီအစဉ်ရအစိုးရပိုင်းကုမ္ပဏီ26ခုကိုအခုနှစ်အတွင်းမှာစုံစမ်းစစ်ဆေးဖို့ရှိကြောင်းကော်မရှင်ကမကြတဲ့ခင်ကပဲပြောထားပါတယ်အဲ့ဒီစစ်ဆေးမှုတွေထဲမှာဝန်ကြီးချုပ်ဟောင်းလီပင်းရဲ့သမီးလီရှောင်လင်းဦးဆောင်တဲ့တရုတ်နိုင်ငံတကာစွန့်အင်ကုမ္ပဏီလည်းပါတယ်လို့ဆိုပါတယ်အရင်အကျင့်ပြည့်ခြားစားမှုအပြစ်ပေးအရေးယူခံရသူတွေလည်းဝန်ကြီးချုပ်ဟောင်းမိသားစုနဲ့ဆက်ဆက်နေတဲ့ဒီကုမ္ပဏီကသူတွေလည်းပါတယ်လို့ဆိုပါတယ်ခင်ဗျာ Direct from Washington The
Voice of Americaထိုင်တရောက်နိုင်ငံတကာသတင်းတွေကိုကုစောဝင်းနိုင်တဲ့မတ်အင်ဂျင်နိုင်တို့ကြီးညာတွားခဲ့ကြတာဖြစ်ပါတယ်ခင်ဗျာ VOE ရဲ့ထုတ်လင်းချက်တွေကိုရေဒီယိုကနေနားဆင်နေသလိုအင်တာနက်ဆက်မင်းနာဖြစ်တဲ့ bamis.voenews.com ကလည်းအတန်လွှင့်ချိန်နဲ့တပြိုင်နက်တည်းနားဆင်နိုင်ပါတယ်ခင်ဗျာအခုတော့မြန်မာပြည်ဆိုင်ရာသတင်းဆောင်မတွေကိုစက်တိုက်လွှင့်ပေးပါတော့မယ်ရှမ်းပြည်အရှေ့မြောက်ကိုကန့်ဒေသမှာပြည်ပခန့်တွေပိုးပြီးတော့ကြီးလာနေတာကိုအထူးစိုးရိမ်မကင်းဖြစ်နေတဲ့အကြောင်းအမေရိကန်အစိုးရကတင်းနှံလာနေမှာပြောဆိုလိုက်ပါတယ်စစ်မှန်တဲ့အမျိုးသားရင်ကြားစီရေးအတွက်မြန်မာအစိုးရတပ်နဲ့တိုင်းဒေသလက်နက်ကင်တပ်တို့ကြားမှာဆီဆက်ဆွေးနွေးကြဖို့လည်းတိုက်တွန်းလိုက်ပါတယ်ဒီချိန်ထဲမှာပဲစစ်ပြေးဒုက္ခသည်တွေအတွက်လူသားချင်းစာနာမှုအကူအညီတွေကိုအစိုးရအာဏာပိုင်တွေကခွင့်ပြုဖို့ကိုလည်းအမေရိကန်အစိုးရကမြစ်တာရက်ခံလိုက်ပါတယ်မတ်အင်ဂျင်နီယာကအကြောင်းစုံကိုပြောပြပေးပါလိမ့်မယ်ခင
်ဗျမြန်မာနိုင်ငံမှာအခုလိုအစိုးရတပ်တွေနဲ့တိုင်းဒေသလက်နက်ကင်အဖွဲ့အစည်းပဋိပက္ခတိုက်ပွဲတွေဖြစ်နေတဲ့အခြေအနေကိုအမေရိကန်အစိုးရကအထူးပဲစိုးရိမ်မကင်းဖြစ်မိတယ်လို့ကြက်ချင်ဤရင်နှန်းတွေအပြစ်ခံရတာနဲ့ပတ်သက်လို့လဲစိုးရိမ်မိကြောင်းကြက်ချင်ဤရင်နှန်းတွေအပြစ်ခံရတာနဲ့ပတ်သက်လို့လဲစိုးရိမ်မိကြောင်းအမေရိကန်နိုင်ငံသားရေးဌာနပြောခွင့်ရအမျိုးသမီးက VOE ကိုပြောပါတယ
် We are deeply concerned over the continued fighting in Burma's Kokang region particularly
ကိုကဒေသမှာတိုက်ပွဲတွေဆက်ဖြစ်နေတဲ့အခြေအနေတွေကိုအမေရိကန်ပြည်ထောင်စုအနေနဲ့အလွန်ပဲစိုးရိမ်မကင်းဖြစ်ရပါတယ်အထူးသဖြင့်ကြက်ချင်ဤလူသားနှစ်ဦးအပြစ်ခံရတဲ့တင်းတွေနဲ့ပတ်သက်လို့စိုးရိမ်မိပါတယ်
ဒါအပြင်စစ်မှန်တဲ့ငြိမ်းချမ်းရေးနဲ့အမျိုးသားရင်ကြားစီရေးအတွက်တခုတည်းသောနည်းလမ်းဖြစ်တဲ့တွေ့ဆုံဆွေးနွေးရေးကိုပြန်ပြီးဆောင်ရွက်ဖို့သက်ဆိုင်ရာလက်နက်ကိုင်အဖွဲ့တွေကိုလည်းအမေရိကန်အစိုးရကတိုက်တွန်းကြောင်းပြောခွင့်ရအမျိုးသမီးကအခုလိုပြောပါတယ
်။ We appeal to all sides to exercise restraint and return to dialogue
as only as you are တိုင်းရင်းသားလက်နက်ကိုင်တပ်တွေပါထိနေနေသိမ့်လုကြပြီးမြန်မာနိုင်ငံမှာစစ်မှန်ပြီးခိုင်မာတဲ့ငြိမ်းချမ်းရေးတည်ငြိမ်ရေးနဲ့ဖွံ့ဖြိုးတိုးတက်ရေးတို့အတွက်တခုတည်းသောနည်းလမ်းဖြစ်တဲ့စစ်စာဆွေးနွေးပွဲတွေကိုပြန်ပြီးဆောင်ရွက်ဖို့အမေရိကန်အစိုးရကတိုက်တွန်းပါတယ်။နှစ်ပေါင်း60ကျော်ကြာမြင့်နေတဲ့ပြည်ပခါတွေချုပ်ငင်းရေးအတွက်အမျိုးသားပြန်လည်ရင်ကြားစီရေးကိုရှာဖွေနေတဲ့ဖြစ်စဉ်ဟာဒီတိုက်ပွဲတွေကြောင့်ပြက်ပြားသွားစေနိုင်ပါတယ်။
တိုက်ပွဲကြောင့်တောင်းနဲ့ချီတဲ့ဒေသခံစစ်ပြေးဒုက္ခသည်တွေဟာတရုတ်နိုင်ငံနေဆက်နဲ့လာရှိုးမျိုးဘက်ကိုထွက်ပြေးတင်းရှောင်ခဲ့ကြရတာပါ။တနင်္လာနေ့ကထုတ်ပြန်တဲ့မြန်မာတပ်မတော်ရဲ့သတင်းကြေညာချက်မှာတော့လောက်ကင်မြို့မှာအခြေအနေတွေတည်ငြိမ်စားပြုလာပြီဖြစ်တာကြောင့် February 22ရက်နေ့ကစလို့ဒေသခံတွေပြန်ပြီးပြောင်းရွှေ့နေထိုင်လာကြတာဟာအခုဆိုရင်လူဦးရေစုစုပေါင်း996ဦးရှိသွားပြီလို့ဖော်ပြထားပါတယ်။ American အစိုးရဘက်ကလည်းကိုကန့်စစ်ပြေးဒုက္ခသည်တွေအတွက်နိုင်ငံတကာအဖွဲ့အစည်းတွေရဲ့လူသားချင်းစာနာမှုအကူအညီတွေကိုအနှောက်အယှက်ကင်းစွာခွင့်ပြုဖို့မြန်မာအစိုးရအာဏာပိုင်တွေကိုအခုလိုတိုက်တွန်းထားပါတယ်။
We continue to urge national and local government authorities to permit immediate
ကိုကဒေသတိုက်ပွဲကြောင့်ဒုက္ခရောက်နေတဲ့ဒေသခံတွေအတွက်အရေးပေါ်ကယ်ဆယ်ရေးနှင့်လူသားချင်းစာနာမှုကူညီအထောက်ပံ့တွေကိုအနှောက်အယှက်ကင်းစွာခွင့်ပြုဖို့မြန်မာအစိုးရနဲ့ဒေသခံအစိုးရအာဏာပိုင်တွေကိုအမေရိကန်ပြည်ထောင်စုတွေနဲ့ဆက်လက်တိုက်တွန်းပါတယ်
။ကိုကစစ်ပြေးဒုက္ခတွေ3000ကျော်လောက်ထွက်ပြေးလာပြီးတရုတ်နိုင်ငံဘက်မှလာပြီးခုလုံနေကြတယ်လို့ယူနယ်အစိုးရကပြောကြောင်းတရုတ်နိုင်ငံသားရဲ့ဝန်ကြီးဌာနပြောခွင့်ရအမျိုးသမီးကလည်းပြခဲ့တဲ့သတင်းပတ် သတင်းစာရှင်းလင်းပွဲမှာပြောထားပါတယ်လူသားချင်းစာနာတဲ့အနေနဲ့အစားအသောက်ဆေးဝါးနဲ့ကုသရောဂါပြန့်ပွားမှုကိုဟန်တာတဲ့ပစ္စည်းစတဲ့လိုအပ်တဲ့အကူအညီတွေကိုလည်းတရုတ်အစိုးရကပေးနေကြောင်းသူကပြောသွားပါတယ်တရုတ်အစိုးရရဲ့ကိုယ်ကံအရေးရည်တည်ချက်နဲ့ပတ်သက်လို့လည်းတရုတ်မြန်မာဆက်ဆံရေးလေ့လာနေသူဒေါက်တာလှကျော်စောကအခုလိုပြောပါတယ
်သူကတရုတ်ဘက်ကလည်းဒီကိုယ်ကံစစ်ပြေးဒုက္ခတွေကိုလက်ခံထားလိုက်တဲ့အောက်မှာဥသိမ်းစိန်အစိုးရနည်းနည်းတော့အနေတော့ခြောင်သွားတာပေါ့လေအဲ့တော့ဒီအစိုးရအနေနဲ့အမအစိုးရကိုရောနော်ဒီကိုကဘက်ကိုရောတစုံတရာဖြောင်းပြတာတော့ရှိကောင်းရှိနိုင်ပါလိမ့်မယ်ကိုကအဖွဲ့ရဲ့ရည်ရွယ်ချက်ကတော့သူတို့ကိုဒီငင်းချမ်းရေးဆွင့်ပြီးဝဲစပွဲမှာပြန်ပြီးတော့လက်ခံဆွင့်ပြီးဖို့သူတို့ကြိုးစားတာပဲဒါသူတို့ကသူတို့တတ်နိုင်တဲ့ဘက်ကသူတို့ကြိုးစားတယ်အစိုးပိုင်းကတော့သူတို့အမျိုးမျိုးနှီးပေါင်းဆောင်တဲ့အစိုးရကိုတင်ပြတယ်တခြားလက်နက်ကိုင်အဖွဲ့စည်းတွေကလည်းတင်ပြတယ်ဒီကိုကကိုထည့်သွင်းစင်တယ်ဆိုတာအဲ့တော့ကိုကလူမျိုးဆိုတာကျမတို့တိုင်းရင်းသားလူမျိုးပဲဖြစ်တာပေါ့နော်တိုင်းရင်းသားလူမျိုးခုနှစ်ပဲဖြစ်တော့သူတို့ကအဲ့ဒီဟာကိုပြန်လို့ကျနာပဲဒါကြောင့်သူတို့ရဲ့တိုက်ခိုက်မှုကလည်းအဆန်အပြတ်ပဲဖြစ်တယ
်ကိုကဒေသမှာတနင်္လာနေ့ကဖြစ်တဲ့တိုက်ပွဲကြောင့်မြန်မာတပ်မတော်ဘက်က3ဦးကြဆုံး9ဦးဒဏ်ရာရပြီးကိုကတက်က6ဦးကိုကတက်က6ဦးကြဆုံးတယ်လို့မြန်မာတပ်မတော်ကဖေဖော်ဝါရီလ23ရက်နေ့ကသတင်းထုတ်ပြန်ခဲ့ပါတယ်အခုလိုကိုကန့်ဒေသမှာမြမအစိုးရတပ်တွေနဲ့ကိုကန့်လက်နက်ကိုင်တပ်တွေကြားတိုက်ပွဲတွေကြောင့်နေဆက်ဒေသပဋိပက္ခနဲ့ထိတ်တိုက်ရင်ဆိုင်မှုအလားအလာကိုအထူးစိုးရိမ်မကင်းဖြစ်နေကြောင်းကုလသမဂ္ဂဘက်ကလည်းပြည်ခဲ့တဲ့ဖေဖော်ဝါရီလ18ရက်နေ့ကကြေညာချက်ထုတ်ပြန်ထားပါတယ်ရှင်
။မိုင်းကြီးနိုင်ပြောပြသွားတာဖြစ်ပါတယ်ခင်ဗျာ။ဖုန်ကြားရှင်ရဲ့ကိုကန့်လက်နက်ကိုင်တွေနဲ့မြမတပ်မတော်တို့ကြားမှာမနေ့ကလောက်ကင်ဒေသတဝိုက်မှာတိုက်ပွဲတွေဆက်ပြီးတော့ပြင်းထန်နေခဲ့ပါတယ်။တချိန်တည်းမှာပဲမြန်မာတပ်မတော်ဘက်ကတော့ရှီတန်းရောက်တပ်မတော်သားတွေအတွက်နိုင်ငံနဲ့တဝမ်းမှာအလှငွေကောက်ခံမှုတွေကိုအင်တိုက်အားတိုက်လှုပ်လာနေပါတယ်။အချိန်ဤအသေးစိတ်ကိုမတ်တင်ကြီးထက်ကတင်ပြပေးပါလိမ့်မယ်ခင်ဗျာ
။ကိုကန့်ကိုပိုင်အုတ်ချုပ်ခွင့်ရဒေသလောက်ကင်မြို့ရဲ့အရှိတ်ဘက်နဲ့အရှိတ်တောင်ဘက်တို့ကဖုန်ကြားရှင်ရဲ့ကိုကန့်လက်နက်ကိုင်တပ်စခန်းနှစ်ခုကိုမြန်မာတပ်မတော်ကလက်နက်ကြီးနဲ့ပစ်လေချောင်းပစ်ကူပေးပြီးကြီးတက်တဲ့ထိုးစစ်ဆင်ခဲ့ပါတယ်။ကိုကန့်တပ်ဖက်က2ဦးထဏ်ရာရပြီးမြမတပ်မတော်ဘက်ကတော့ထိခိုက်အကြဆုံးနေမသိရပါဘူးတိုက်ပွဲအခြေအနေကိုတော့ကိုကန့်လက်နက်ကိုင်တပ်ဖွဲ့ MNDAA ရဲ့ပြောခွင့်ရဦးထွန်းမြတ်လင်းကအခုလိုပြောပါတယ
်လောက်ကန်ရဲ့အရှိတောင်ဖက်နာမည်ကတော့ဟိုကခေါ်ရကြချောင်းအိုင်ဖောင်လို့ခေါ်တယ်လီဟတ်စကီနဲ့ဇီနာဘုံကျဲတိုက်တယ်ပေါ့နော်ပြီးတော့ပြန်သွားတယ်ပြန်လာကျဲတယ်အဲ့လိုပေါ့ပြီးတော့ကြီးတက်ထိုးရတိုက်ပွဲနောက်ဒီရေကဒီလောက်ကဲအရှိဖက်ချမ်းနာမည်ကစံပါအိုင်ဆန်လို့ခေါ်တယ်အဲ့မှာကြတော့သူကဘောလက်နဲ့ကြီးနဲ့ပလန်ပစ်တယ်ပစ်ပြီးတော့ကြီးတက်ထိုးရပေါ့ဗျာလင်းရင်လည်းခဏခဏထုတ်သုံးတယ်ပြီးတော့လူရင်အားလည်းအများကြီးသုံးပြီးတော့တိုက်တယ်ပြောမှာပေါ့ဥမာအဲ့ဒီတော့ကျွန်တော်ကိုတနေ့တော့ဘောတော့24ရက်နေ့တော့ပြင်ကျွန်တော်ထင်တယ်စက်ရင်ကမရှိဘူးတယ်ခမင်းရှင်လည်းတော့ရှိမှာတယ်ရောအဲ့ဒီကောင်တိုက်တာ
တိုက်ပွဲတွေကြောင့်ကိုကန့်ကိုပိုင်အုတ်ချုပ်ခွင့်ရလောက်ကင်မြို့နယ်အနီးအနားဒေသတွေကဒေသခံတွေဟာမြန်မာပြည်တွင်းကိုစစ်ဆောင်တဲ့အနေနဲ့ပြန်လာကြသူထောင်နဲ့ချီရှိခဲ့ပြီးတရုတ်ဘက်ကိုထွက်ပြေးကြသူတွေကလည်းတောင်းနဲ့ချီပြီးတော့ရှိနေတာဖြစ်ပါတယ်တရုတ်နိုင်ငံဘက်ချမ်းကစစ်ပြေးဒုက္ခသည်တွေခိုးလုံနေကြတဲ့စခန်းတွေမှာတော့စားနပ်ရိက္ခာကအစာအဝတ်အစားအစုံလိုအပ်ချက်အတော်လေးရှိနေတယ်လို့လည်းကိုကန့်ပြောခွင့်ရဦးထွန်းမြတ်လင်းကပြောပါတယ်ဖေဖော်ဝါရီလ9ရက်နေ့ကစတင်ဖြစ်ပွားတဲ့ကိုကန့်လက်နက်ကိုင်တပ်တို့နဲ့မြမတပ်မတော်တို့ကြားတိုက်ပွဲတွေအတွင်းမြမတပ်မတော်ဘက်က50ကျော်ကြာဆုံးပြီးကိုကန့်လက်နက်ကိုင်တပ်ဖက်က80ကျော်ကြာဆုံးခဲ့တယ်လို့နှစ်ဖက်တို့ကတရားဝင်ပြောဆိုထားတာကြောင့်ဒီတိုက်ပွဲတွေအတွင်းနှစ်ဖက်တပ်သားကြာဆုံးမှုက130နီးပါးရှိခဲ့ပါပြီ။အရတားတွေထိခိုက်သေးခြင်းမှုကတော့တရားဝင်ထုတ်ပြန်တဲ့အရေးအတွက်မရှိပါဘူး။ဒါအပြင်ကိုကန့်ကိုပိုင်အုတ်ချုပ်ခွင့်ရလောက်ကင်မြို့ကိုလည်းအစိုးရကအရေးပေါ်အခြေအနေကြေညာပြီးဆို့ချုပ်ရေးကျင့်သုံးနေပါတယ်။လောက်ကင်မြို့မှာလည်းမြို့ရင်းတိုက်ပွဲတွေဆင်နွှဲနေရဆဲဖြစ်တယ်လို့ပြီးခဲ့တဲ့စနေနေ့နေပြည်တော်မှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာကာကွယ်ရေးဦးစီးချုပ်ယုံကြည်ဒုတိယဗိုလ်ချုပ်ကြီးမြထွန်းဦးကပြောခဲ့ပါတယ်။လောက်ကင်အခြေအနေနဲ့ပတ်သက်ပြီးကာကွယ်ရေးဦးစီးချုပ်ယုံကပြောခွင့်ရဗိုလ်ချုပ်အောင်ရဲဝင်းကိုဆက်သွယ်ခဲ့ပြီးမယ်။တာဝန်နဲ့မအားမလတ်ဖြစ်နေတာကြောင့်အသေးစိတ်ဖြေကြားခဲ့ခြင်းမရှိပါဘူး။တချိန်တည်းမှာပဲမြန်မာတပ်မတော်ဘက်ကကိုကန့်ဒေသမှာတိုက်ခိုက်နေကြတဲ့တပ်မတော်သားတွေအတွေ့လှကျင်တန်းကျင်သူတွေရှိလာလို့ဆိုပြီးနိုင်ငံတော်မှာအလှကန်စခန်းတွေဖွင့်လှစ်လက်ခံနေရတယ်လို့အလှလက်ခံဌာနကတာဝန်ခံဗိုလ်ကြီးနိုင်လင်းက VOA ကိုပြောပါတယ
်လူတွေကကျွန်တော်တို့ကလိုအပ်ချက်ရလို့ကျွန်တော်တို့ကတီးခြားမရှိဘူးဗျာပြည်သူတွေကနေပြီးတော့ကျွန်တော်တို့ကိုလူမယ်ဆိုပြီးတော့ဆန္ဒပြုတဲ့အရာတွေရန်များအဲ့တော့ကဲလူမယ်ဆိုလို့ရှိရင်လူလို့ရအောင်ဆိုပြီးကျွန်တော်တို့ကလုပ်ပြလိုက်ဖုန်းနံပါတ်တွေလည်းကျွန်တော်တို့အဲ့မှာဟိုတိုင်းလိုက်အများကြီးမထည့်တာဘူး။ဥမာရန်ကုန်တို့ အဲ့မှာဟိုရှမ်းမြောက်တို့အဲ့လိုငါမျိုးတွေပေါ့အခုမနေ့ကတော့နှစ်ခုလောက်ဖြတ်တူးပြီးတယ်လို့သိရတယ်အလူငွေလိုအပ်ချက်ရလဲမဟုတ်ဘူးပြည်သူတွေကနေပြီးတော့ကျွန်တော်တို့အရန်လူကျင်ပါလေဆိုပြီးတော့ကျွန်တော်တို့ဆက်တယ်လို့ကျွန်တော်တို့ကဒါမျိုးတွေဟိုလိုမျိုးပေါ့အဲ့လိုလိုက်ကောက်တဲ့အစင်သာလည်းမရှိဘူးတိုက်ပွဲတွေနဲ့ပတ်သက်ပြီးတော့ပြည်ပြည်နဲ့အားပေးတယ်ထောက်ခံတယ်ထောက်ခံတဲ့အခါကျတော့အဲ့ဒီအတွက်ကြောင့်လူကြီးတွေကနေပြီးတော့ဖွင့်ပေးလိုက်ဒီမှာအလူငွေတွေလာလူတွေပစ္စည်းတွေလာလူတွေလူတွေအားကိုကျွန်တော်တို့ကယူပေးဟိုလက်ခံထားပေးတယ်လက်ခံလို့ရတဲ့ဟာကိုကျွန်တော်တို့ကခြေတန်းရောက်တဲ့တက်မတော်သားတွေကိုဆွဲပြီး
လက်ရှိမြန်မာတပ်မတော်တိုက်ပွဲတွေဖြစ်နေတဲ့ဖုံချားရှင်ဦးဆောင်တဲ့ MNDAA ကိုကံလက်နက်ကင်တပ်ဖွဲ့ဟာ1988ခုနှစ်နောက်ပိုင်းမြန်မာစစ်အစိုးရနဲ့ပထမဆုံးအပြစ်အခတ်ရပ်ဆဲခဲ့ကြတာပါဒါပေမဲ့2009ခုနှစ်မှာမြန်မာစစ်အစိုးရနဲ့မပြေမလည်ဖြစ်ပြီးအပြစ်ရရေးပြက်ဖုံချားရှင်လည်းထွက်ပြေးခဲ့ရတာဖြစ်ပါတယ်ဒါပေမဲ့ပြီးခဲ့တဲ့ဖေဖော်ဝါရီလ9ရက်နေ့မှာတော့ဖုံချားရှင်ရဲ့ကိုကံလက်နက်ကင်အဖွဲ့ကတိုက်ပွဲတွေကိုစတင်ခဲ့တာပါဒီကနေ့အထိတိုက်ပွဲတွေအတွင်းကြက်ချင်ကြီးအလန်တင်ကားကိုနှစ်ချိန်တိုင်တိုင်ပစ်ခတ်တိုက်ခိုက်ခံရပြီးလူတွေထိခိုက်ဒဏ်ရာရတာတွေစစ်ပွဲအတွင်းဒေသခံတွေအသက်အန္တရာယ်မလုံးမချုံဖြစ်ရတာတွေကိုတော့နှစ်ဖက်စလုံးတို့ကအပြန်အလှန်ဆွတ်ဆွဲနေကြပါတယ်ရှင
်မတ်တင်ကြီးထိုက်ပါခင်ဗျာအခုလိုစီးရီးအခြေအနေတွေဖြစ်ပေါ်လာတဲ့အချိန်မှာအများပြည်သူတွေသတင်းမှန်ရဖို့အတွက်နှစ်ဖက်လုံးဆက်သွယ်ရတဲ့သတင်းမီဒီယာတွေရဲ့အခန့်ကဏ္ဍကိုကာဝေးဝန်ကြီးဌာနအနေနဲ့နားလေသဘောပေါက်ဖို့လိုတယ်လို့ပန်မြန်မာအဖွဲ့ကပြောဆိုလိုက်ပါတယ်။တိုင်းဒေသလက်နက်ကိုင်တပ်တွေနဲ့ဆက်သွယ်နေရတဲ့သတင်းသမားတွေအပေါ်မတရားအတင်းနဲ့ဆက်သွယ်မှုပုံမှန်နဲ့ညှိစွမ်းနိုင်တယ်လို့ပြောကြားလာတဲ့အပေါ်မှာအခုလိုမီဒီယာလွတ်လပ်ခွင့်ရရှိရေးလှုပ်ရှားနေတဲ့သတင်းသမားတွေကထုတ်ပြန်လိုက်တာဖြစ်ပါတယ်။အပြည့်စုံကိုမတ်စုမောင်ကတင်ပြပေးပါလိမ့်မယ်။
မြန်မာနိုင်ငံတွင်းစစ်မှတ်ဖြစ်ပွားရာဒေသတွေမှာသတင်းရယူတင်ပြနေတဲ့သတင်းသမားတွေကိုချိန်ချောက်မှုဖိနှိပ်ဟန်တားမှုတွေမရှိစေရေးသတင်းမီဒီယာတာဝန်ခံအဖွဲ့အစည်းတွေနဲ့သတင်းသမားတွေအလေးနက်ထားဆောင်ရွက်ကြဖို့လိုတယ်လို့မြန်မာစာပေစာနယ်ဇင်းလွတ်လပ်စွာထုတ်ဖော်ရေးသားခွင့်ပြောဆိုခွင့်တွေကိုအစဉ်တစိုက်တောင်းဆိုလှုံ့ဆော်နေတဲ့မြန်မာသတင်းမီဒီယာသမားတွေနဲ့စာရေးဆရာ၊ကဗျာဆရာတွေစုဖွဲ့ထားတဲ့ပန်မြန်မာအဖွဲ့ကဒီကနေ့သဘောထားထုတ်ပြန်ပြီးတောင်းဆိုလိုက်တာပါလက်တလောဆိုးရတက်နဲ့ကိုကန်တက်အပါဝင်တိုင်းရင်းသားလက်နက်ကိုင်တွေကြားစစ်ရေးတင်းမာမှုတွေဖြစ်နေတဲ့အချိန်မှာစစ်အုပ်ချုပ်ရေးအမိန်ထုတ်ပြန်ထားတဲ့လောက်ကိုင်ဒေတာကစစ်ရေးအခြေအနေတွေကိုသတင်းမီဒီယာဌာနတွေဘက်ကသတင်းသမားတွေကိုယ်တိုင်တွားရောက်ပြီးသတင်းယူတာရှိသလိုဆက်သွယ်မေးမြန်းမှုတွေလည်းရှိနေတာဖြစ်ပါတယ်ဒီလိုမျိုးစစ်အုပ်ချုပ်ရေးထုတ်ထားတဲ့အနေအထားမှာသတင်းသမားတွေဟာတိုင်းရင်းသားလက်နက်ကိုင်ဖွဲ့တွေနဲ့ဆက်သွယ်မေးမြန်းမှုဟာမတရားအသိဆက်သွယ်မှုပုံမှန်စက်ခွန်တင့်နဲ့ညှိစွမ်းနိုင်တဲ့အနေအထားဖြစ်လို့ဆက်ဆံသင့်မဆက်ဆံသင့်သတင်းသမားတွေကစဉ်းစားဖို့လိုတယ်ဆိုတဲ့ကာကွယ်ရေးဝန်ကြီးဌာနဘက်ကပြောဆိုချက်ကိုအခုလိုမျိုးသတင်းလွတ်လပ်ခွင့်တောင်းဆိုနေတဲ့ပန်မြမာအနေနဲ့သဘောထားထုတ်ပြန်လိုက်တာဖြစ်ပါတယ်ပန်မြမာရဲ့ဥက္ကဋ္ဌမတ်တီရာစန်းချောင်းက
တိုင်းရင်းသားလက်နက်ကိုင်တွေနဲ့ဆွေးနွေးနေတဲ့အချိန်မှာအများကိုဆက်ချက်ရမယ်ပေါ့နော်ပုံမှန်ဆိုပြီးသတ်မှတ်ထားတဲ့အချိန်မျိုးပေါ့နော်အဲ့လိုနားလည်မှုရှိနေတဲ့အချိန်မျိုးမှာသတင်းတော့ဒီပေါ်မှာကြတော့ဒီသက်သွန်တစ်ကိုလည်းဆက်စဉ်းစားရမယ်ဆိုတော့ပုံစံမျိုးပြန်ပြောလာတာကပေါ့နော်သတင်းတော့ဒီလိုတနည်းအားဖြင့်ချင်းချောက်လိုက်လို့ဖြစ်သွားတယ်ပေါ့အဲ့ဒီအတွက်ကြောင့်မလို့ဒီလုံမျိုးတက်မဲ့သတင်းတော့ဒီနဲ့အကြဲမှာစဉ်းစားနေတဲ့အကြမ်းမှာဆိုတော့ content ပေါ့ဒီနဲ့ဖြစ်ပေါ်နေခြင်းကလားအဲ့မှာသတင်းကိုဘယ်လိုရယူမယ်ဘယ်လိုရေးသားမယ်ဆိုတာနဲ့ပတ်သက်တဲ့ဆိုတော့ content ပေါ်မယ်ဆိုလို့ရှိရင်တော့ဒီလိုချင်းချောက်ခံရတဲ့အန္တရာယ်တွေမရှိနိုင်တော့ဘူးလို့ယူဆတဲ့အကြောင်းမလို့တိုက်တွန်းတာပါ
။အများပြည်သူသိရှိနိုင်အောင်တိုက်ပွဲဆိုင်ရာသတင်းတွေထုတ်ပြန်တဲ့နေရာမှာအခုလိုမျိုးသတင်းသမားတွေဘက်ကတိကျခိုင်မာတဲ့သတင်းချက်လက်တွေရရှိနိုင်မှုဆက်သွယ်မေးမြန်းမှုဟာသတင်းသမားရဲ့ကျင့်ဝတ်နဲ့အညီဆောင်ရွက်တဲ့ဗမလိုက်မီဒီယာလုပ်ငန်းအဆင့်ဖြစ်တယ်ဆိုတာကာကွယ်ရေးဝန်ကြီးဌာနဘက်ကရောသတင်းသမားတွေဘက်ကသိရှိနားလည်ဖို့လိုတယ်လို့ပန်မြန်မာရဲ့အတွင်းရေးမှူးကိုနေဖုံးလက်ကလည်းထောက်ပြပါတယ်
။သတင်းသမားတွေနဲ့ပတ်သက်ရင်တော့ဒီကိစ္စတွေကတော့ချွင်းချက်အနေနဲ့ထားရမှာပဲ။ဒါပေမဲ့ဆိုတော့သတင်းဆိုတာကနှစ်ဖက်မြောက်ရေးဖို့အတွက်နှစ်ဖက်လုံးနဲ့အဲ့လိုမျိုးတွေ့ရတယ်ကြုံရတယ်ရှိမှာပဲ။အဲ့ကကြတော့ဟိုဒီကိစ္စကအခြားသူတွေနဲ့ချားသူတွေဆိုတော့တက်တနာမရှိဘူး။တရင်သမားတွေကိုဒီလိုမျိုးတစ်ဖက်ကဖွဲ့ပြီးနဲ့တွေ့တာတွေစကားပြောတာတွေမှာတက်တနာရှိရဆိုတော့ဒါအဲ့အဲ့ဆိုတော့ဘယ်လိုမှတရင်ရေးဖို့ဖြစ်မှာမဟုတ်တော့
ဘူး။ဒါကြောင့်တက်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမေအောင်လိုင်းကိုယ်တိုင်တရင်မီဒီယာသမားတွေနဲ့ဓာတ်ရိုက်ထိတွေ့ဆက်ဆံမှုတွေလှုပ်ဆောင်လာနေတဲ့အနေအထားမှာတက်မတော်နဲ့တရင်မီဒီယာကြားတရင်စည်းစိမ်မှုပြန်ဆန်ချော့မွေ့စေရေးတရင်သမားတွေအတွက်အာမခံချက်ရှိတဲ့တရင်မူဝါဒကျင့်စဉ် Code of Conduct ချမှတ်နိုင်တဲ့မီဒီယာပေါ်ပေါက်လာနိုင်ရေးကတရင်သမားတွေရဲ့တာဝန်ဖြစ်တယ်ဆိုတာကိုလည်းပန်မြမအဖွဲ့ကပြောပါတယ်
စစ်ပွဲတွေမှာဆိုရင်တော့မကိုဘက်ဒီဘက်ကိုအဲ့လိုမျိုးသတင်းသမားတွေကိုကင်းလုတ်ခွင့်ပေးထားတာပဲလေဒီအဲ့တော့ဒီအဲ့သဘောတရားတွေကိုနားလည်အောင်အဲ့ဟာနဲ့ပတ်သက်ပြီးတော့ဒီသတင်းနဲ့ပတ်သက်တဲ့အဲ့လိုအဖွဲ့ကြီးတွေကနေပြီးတော့အဲ့လိုမျိုး workshop တွေလုပ်တာမျိုးအဲတောင်းဆိုတာမျိုးအဲ့လိုမျိုးလုပ်တင်တယ်လေဒီကြတော့ဒီကတော့ တရင်သမားဆိုတော့တရင်ကျင့်ဝတ်ရတော့ဘက်လိုက်လို့မရအောင်အဲ့တော့ဘက်ညီအောင်ကြီးမယ်ဆိုရင်တော့တေးကြတယ်ဟိုဘက်ကောဒီဘက်ကောအပတ်လုံးကိုတို့ကတနည်းနည်းနဲ့ရအောင်ဆက်တွေ့ချိတ်ဆက်ပြီးတော့အဲ့လိုမျိုးအတန်တွေကိုထည့်ရမှာပဲလေတရင်သမားတွေနဲ့ပတ်သက်ပြီးတော့စဉ်းစားမယ်ဆိုရင်တော့အဲ့အခြားကိစ္စတွေကိုပြီးပြည့်ပြီးတော့ဒီတရင်ကျင့်ဝတ်တွေကိုပဲဥသွားပြီးစဉ်းစားတင်တယ်တင်တယ
်တရင်သမားတွေပေါ်မှာအာနာပိုင်တွေဘက်ကချင်းချောက်ဖိနှိပ်မှုတွေမရှိသေးရေးမြန်မာစာနယ်ဇင်းကောင်စီယာယီအပါအဝင်တရင်မီဒီယာတာဝန်ခံအဖွဲ့အစည်းတွေဘက်ကအလေးနက်ထားလှုံ့ဆော်တင်တယ်ဆိုတာကိုပန်မြန်မာအဖွဲ့ကတိုက်တွန်းလိုက်တာဖြစ်ပါတယ်ရှင
်မဆုမုံပါခင်ဗျာအခုတော့ထိုင်းဘက်ကသတင်းကိုဆက်ပါမယ်။ထိုင်းဆိုရကလှုပ်ပေးနေတဲ့အလုသမားလက်မှတ်ပန်းရောင်ကတ်တွေပြုတ်ထားပြီးဒါရွှေပြောင်းလုသမားတွေအနေနဲ့နိုင်ငံကူးလက်မှတ်လုပ်ဖို့အတွက်မှတ်ပုံတင်တဲ့သကောင်းစင်းရဲ့အဆင့်အင့်မဖြစ်သေးရင်လောလောဆယ်ဘယ်သူဘဝဖြစ်တဲ့အကြောင်းအထောက်ထားလက်မှတ်ဖြစ်တဲ့အစင်းရောင်စာအုပ်ကိုမြန်မာတန်ရုံကနေဘန်ကောက်ပါဝင်နေရာ၅ခုမှာရုံးနေဖွင့်ပြီးတော့ထုတ်ပေးသွားမယ်လို့သိရပါတယ်။အသေးစိတ်ကို Max A မှာတင်ပြပေးပါလိမ့်မယ်ခင်ဗျ။
ထိုင်းဆိုရလုတ်ပေးထားတဲ့အလုသမားလက်မှတ်နဲ့အတူနိုင်ငံကူးလက်မှတ်လုပ်ဖို့အတွက်ကမှတ်ပုံတင်တဲ့သကောင်စင်းနဲ့အဆင့်အင့်မရှိသေးဘူးဆိုရင်မိသူမိဝါဖြစ်ကြောင်းတက်တဲ့အထောက်ထားစာအုပ်ထုတ်ပေးသွားမှာဖြစ်ကြောင်းဘန်ကောက်မြို့မြန်မာတန်ရုံးကအလုသမားတန်အရာရှိဦးသိန်းနိုင်ကဆိုပါတယ်
။မိသူမိဝါဖြစ်တဲ့ကြောင်းထုတ်ပေးရပါဟိုဟာ Certificate of Identity CSN ကဟိုကောင်းဆိုပါနော်။ဟိုအထောက်ထားမပြည့်စုံတဲ့အခါကျတော့ထိုင်းနိုင်ငံနဲ့ဘက်ကရိုက်ထားတဲ့လူတွေကလည်းပဲဟိုလည်းအလုံးစုံ6,000 5,000 လောက်ရှိတယ်လေ။အဲသူတို့ကလည်းဟို2015 Max Society ဆိုရင်သူတို့ကလည်းတန်းကုန်တယ်။အဲအထောက်သားတွေကမကြည့်မစုံနဲ့ဆိုရင်ထက်ပြီးတော့ဟိုလူတွေကကြီးရတယ်လေ။လက်လာရှိမှဆိုလို့ဟိုဟိုဟို30အားဖြင့်ပတ်စုကြီးထုတ်ပေးနိုင်တဲ့ဆက်ကြမ်းမှာအဲသူတို့ကြာပြီးတတိယအထောက်ထားနေထုတ်ပြီးတဲ့ရည်ချက်ပါပဲ။ဟိုဟိုဟာပတ်ရောက်ဟိုကတ်ရှိတဲ့လူတွေကခုနကမဟုတ်ဘူးနေနေရှိတယ်။အယောင်ကြီးရှိတဲ့လူတွေကလည်းပတ်စုဆက်မရတယ်။အခုကဘာမှဟိုအထောက်သားမရှိတဲ့လူတွေလေ။အဲ့ဒါနောက်ကြနေမှာဆိုလို့လေအဲလုပ်ပြီးပါလေ
ထိုင်းနိုင်ငံမှာရှိနေတဲ့မြန်မာတန်ရောင်းရဲ့အစီအစဉ်နဲ့ဘန်ကောက်အပါအဝင်နေရာ၅ခုမှာကြီးကျယ်ရေးရုံများဖွင့်လှစ်သွားမှာဖြစ်ကြောင်းနဲ့ထိုင်းအစိုးရနဲ့ညှိနှိုင်းပြီးတရားဝင်ထုတ်ပြန်သွားမှာဖြစ်ကြောင်းမတ်လအတွင်းမှာတော့စတင်နိုင်ဖို့အတွက်စီစဉ်ထားတယ်ဆိုပြီးအလို့သမားတန်အရာရှိဦးသိန်းနိုင်ကဆက်ပြောပြပါတယ်
အဲ့ဒါကြီးကျွန်တော်တို့ကကြီးကျယ်ရေးကော်မတီရုံအားလုံးဖွင့်ပါမယ်ဒီမှာကျွန်တော်တို့ထိုင်းနိုင်ငံမှာကျွန်တော်တို့ရဲ့တန်ကောက်နေ့ရင်လယ်ဆယ်လဲဆောက်ရင်းနှောင်းမှာအဲ့မှာထုတ်ပြရပါတော့။ဒါပေမဲ့ဖို့ဖို့အတွက်ကျွန်တော်တို့ကအထိုင်းဟိုအစိုးရကိုပြည်ပြည်နဲ့တင်ထားပါတယ်။ကျန်ဟိုတရားဝင်အမိထုတ်ပြန်ခြင်းဆိုတော့စောင့်နေတာပါ။မက်ဆာလေးတော့ဆောင်းနေမှာပါဟုတ်ကဲ့ပါ
။အခုလက်ရှိလုပ်ပေးမဲ့မိသူမိဝါဖြစ်ကြောင်းတက်တဲ့အထောက်ထားစာအုပ်အတွက်အချက်အလက်များဖြည့်ဆွက်ရမှာအချက်28ချက်ပါဝင်ပြီးရှောက်ထားသူရဲ့ကိုရဲအချက်လက်တွေအပါဝင်ရှောက်ထားသူရဲ့မိသားစုဆင်မျိုးအရင်းချာတွေရဲ့အလုပ်အကိုင်းတွေနေရက်လိပ်စာတွေလည်းဖြည့်ဆက်ပေးရမှာဖြစ်ပါတယ်။ဒါ့အပြင်ရှောက်ထားသူဟာပြစ်မှုတရားမမှုရအေးအေးယူခံထားရတာတွေရှိရင်လည်းဖြည့်ဆက်ပေးဖို့ပါဝင်ပါတယ်။ဒါ့အပြင်ရခိုင်နိုင်ငံကူးလက်မှတ်ရှောက်ထားခဲ့ရင်လည်းဖြည့်ဆက်ပေးရမှာဖြစ်တယ်လို့ဆိုပါတယ်။အချက်28ချက်ကိုဖြည့်ဆက်ပြီးမှသာ Certificate of Identity လို့ခေါ်တဲ့တက်တဲ့အထောက်ထားစာအုပ်အစိမ်းရောင်ကိုထုတ်ယူနိုင်မှာဖြစ်ပါတယ်။ထိုင်းနိုင်ငံမှာအလုပ်လုပ်ကိုင်နေကြတဲ့မြန်မာအလုပ်သမားတွေအတွက်မြန်မာအစိုးရကယာယီနိုင်ငံကူးလက်မှတ်ကနေမှတ်ပုံတင်တဲ့သကောင်စရင်ရှိမယ်ဆိုရင်တော့ထိုင်းနိုင်ငံအပြင်တခြားနိုင်ငံတွေကိုပါသွားနိုင်တဲ့နိုင်ငံကူးလက်မှတ်အနီရောင်စာအုပ်ကိုထုတ်ပေးမှာဖြစ်ကြောင်းပြီးခဲ့တဲ့နှစ်တွေကပြောဆိုထားတာပါထိုင်းနိုင်ငံရောက်ရွှေပြောင်းအလုပ်သမားအတော်များများကတော့မြန်မာပြည်ကိုပြန်ပြီးတော့မှတ်ပုံတင်တဲ့သကောင်စရင်သွားပြန်လုပ်ဖို့အတွက်ငွေချေးပါဝင်အခြားအခက်အခဲတွေရှိနေတာကြောင့်အစင်အသင့်မဖြစ်ကြဘဲအတော်များများကနိုင်ငံကူးလက်မှတ်တွေမလုပ်နိုင်ကြပါဘူးပြီးခဲ့တဲ့နှစ်ကထိုင်းစစ်အစိုးရတဲ့လက်ထက်မှာတော့အလုသမားလက်မှတ်တွေကိုနေချင်းပြီးလုံဆောင်ပေးခဲ့တာတောင်မှတန်းတဲ့ချီရှိတဲ့မြန်မာတွေတဲက6သိန်းကျော်သာအလုသမားလက်မှတ်တွေလုံနိုင်ခဲ့ကြတာပါဒီအတွက်မြန်မာတွေဟာဒီနှစ်ဆန်းအတွင်းမှာမကြာခဏဖမ်းဆီးခံရတာတွေလည်းရှိနေပါတယ်ထိုင်းနိုင်ငံတွင်းမှာအလုလုကန်နေကြတဲ့မြန်မာရွှေပြောင်းလူသမား2တန်းခွဲကနေ3တန်းလောက်ရှိနိုင်တယ်ဆိုပြီးနှစ်နိုင်ငံအစိုးရတွေကခံမှန်းထားကြပြီးမဲ့နေ့စဉ်အလုကန်ရှာဖွေလိုသူတွေများလာတဲ့အတွက်ဒီတဲ့မကလည်းရှိနိုင်တယ်ဆိုပြီးအလုသမားရေးလှုပ်ဆောင်နေတဲ့အဖွဲ့အစည်းတွေကတုံ့သက်ကြပါတယ်ရှင်
။ဒါကတော့ထိုင်းနိုင်ငံအခြေစိုက် VOA သတင်းတောက်မှအေးမှာတင်ပြသွားတာဖြစ်ပါတယ်ခင်ဗျာ။ VOA American တန်ရဲ့အင်ကာနေမနက်ဖက်အစီအစဉ်တွေကိုဆက်ပြီးတော့အတန်လွှင့်ပေးနေပါတယ်။ VOA ကိုအီးမေးလ်ကနေတဆင့်ဝေဖန်အကြံပြုလိုကြတယ်ဆိုလို့ရှိရင်ကျွန်တော်တို့ရဲ့အီးမေးလ်လိပ်စာက burmese@voanews.com ကိုဆက်သွယ်နိုင်ပါတယ်ခင်ဗျာ။ VOA မြန်မာပိုင်းကိုတယ်လီဖုန်းနဲ့ဆက်သွယ်စကားပြောချင်တယ်ဆိုရင်တော့ကျွန်တော်တို့ရဲ့တယ်လီဖုန်းနံပါတ်က1-232-382-555ကိုဆက်သွယ်နိုင်ပါတယ်ခင်ဗျာ
VOA မြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6:00ကနေ9:00အထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီး ဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့၈နာရီကနေ၉နာရီအထိတစ်ချိန်၊နေ့လယ်၁၂နာရီကနေနေ့ခင်း၁နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ၇နာရီအထိအစီအစဉ်ကိုတိုင်းတူ16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း၉နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းတူ24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာနံနက်ခင်ဗျာခင်ဗျာ။အခုနားဆင်နေကြတာကတော့ VOA မြန်မာပိုင်းအစီအစဉ်ရဲ့အင်္ဂါနေ့မနေ့ဖက်ထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်။လိုင်းဒိုမီတာ32 40 50လို့အပြင်လိုင်းလက်မီတာ190 kHz 1505ကပါတိုးချဲ့ပြီးတော့ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းမှာနားဆင်ကြရမှာတွေကတော့ကမ္ဘာသတင်းမီဒီယာတွေကမြန်မာနိုင်ငံအကြောင်းကောက်နှုတ်တင်ပြပေးမှာဖြစ်တယ်လို့အင်္ဂလိပ်စာသင်ခန်းစာမှာနားဆင်ရအင်္ဂလိပ်စာသင်ခန်းစာပို့ချချက်ကိုလည်းနားဆင်ကြရပါမယ်။ဒါအပြင
် We challenge with nearly all crises we have. We learn from that.
စီဝါရေးကဏ္ဍမှာအပြည့်စုံကိုကြားကြရမှာပါ။တူတာဆောင်လင်းအမေရိကန်တခွင်အပတ်စဉ်အစီအစဉ်ကိုလည်းထုတ်လွှင့်ပေးပါမယ်အခုရင်ဆုံးတော့ကမ္ဘာမီဒီယာတွေကမြန်မာနိုင်ငံအကြောင်းကောက်နှုတ်ချက်ကိုတင်ပြပေးပါမယ်ခင်ဗျာပထမအဦးဆုံးတင်ပြပေးချင်တာကတော့ဘန်ကောက်ပို့သတင်းစာမှာ State of Emergency Models Myanmar Peace Process အရေးပေါ်အခြေအနေကြေညာလိုက်ခြင်းကမြန်မာနိုင်ငံကငြိမ်းချမ်းရေးလုပ်ငန်းစဉ်ကိုရှုပ်ထွေးမှုဖြစ်စေတယ်ဆိုတဲ့ခေါင်းစဉ်နဲ့ရေးသားထားတဲ့သုံးသပ်ချက်ဆောင်းပါးဖြစ်ပါတယ်စစ်ခေါင်းဆောင်ဟောင်းတဦးဖြစ်တဲ့သမ္မတဦးသိန်းစင်ကတရုတ်နိုင်ငံယူနန်ပြည်နယ်နဲ့ထိစပ်နေတဲ့ကိုကန်ကိုပိုင်အုပ်ချုပ်ခွင့်ကြဒေသကိုသုံးလာကြအရေးပေါ်အခြေအနေနဲ့စစ်အုပ်ချုပ်ရေးကြေညာခဲ့ပါတယ်မြန်မာအမျိုးသားဒီမိုကရက်တစ်မဟာမိတ်တပ်မတော် MNDAA နဲ့မြန်မာအစိုးရစစ်တပ်တို့ကြားတိုက်ပွဲတွေဖြစ်ပွားခဲ့ပြီးတဲ့နောက်အရေးပေါ်အခြေအနေဥပဒေကိုနိုင်ငံပိုင်ရုပ်သံကနေကြေညာခဲ့တာဖြစ်ပါတယ်ဖုန်ကြားရှင်ဦးဆောင်တဲ့ MNDAA ဆိုတာကမြန်မာအစိုးရနဲ့1989ခုနှစ်ကနေ2009ခုနှစ်ထိအပြစ်ရသဘောတူညီမှုရယူထားခဲ့ပြီး2009ခုနှစ်မှာနေကြားဆောင်တပ်တွေအဖြစ်အသွင်ပြောင်းဖို့မြန်မာအစိုးရဘက်ကတောင်းဆိုလာဖို့ပယ်ချခဲ့ပြီးတဲ့နောက်မှာအပြစ်ရသဘောတူညီမှုပြတ်ပြားခဲ့ရတာဖြစ်ပါတယ်။စိတ်ဝင်စားစရာကောင်းတဲ့ချက်ကတော့မြန်မာနိုင်ငံရဲ့နေပြည်ကိုတလက်မတောင်အဆုံးရှုံးမခံနိုင်မှုတက်မတော်ဟာတိုင်းပြည်ရဲ့အချုပ်အခြာနဲ့နေပြည်ပိုင်ဆိုင်မှုကိုကာကွယ်သွားမှာဖြစ်တဲ့ကြောင့်စသဖြင့်သမ္မတဦးသိန်းစင်ကပြောဆိုသွားတာပဲဖြစ်တယ်ဆိုပြီးတော့ထောက်ပြထားပါတယ်။တမျိုးသားလုံးအပြစ်ခတ်ရစရေးသဘောတူညီမှုစာချုပ်ချုပ်ဖို့ပြင်ဆင်နေချိန်မှာအခုလို MNDAA နဲ့အစိုးရစစ်တပ်တို့ကြားတိုက်ပွဲတွေပြင်းပြင်းထန်ထန်ဖြစ်လာခဲ့တာလည်းဖြစ်ပါတယ်။တမနာဦးသိန်းစိန်အစိုးရဟာ Federal ပြည်ထောင်စုတည်ဆောက်ဖို့အတွက်အခြေခံအားဖြင့်သဘောတူညီထားပြီးဖြစ်တယ်လို့ဒါဟာတိုင်းရင်းသားလူမျိုးစုတွေကိုကိုယ်ပိုင်အုပ်ချုပ်ခွင့်ပေးဖို့အတွက်ရည်ရွယ်ထားတာဖြစ်ပြီးအခုလိုလက်နက်ကင်ပြိပခဖြစ်အရေးပေါ်အခြေအနေအုပ်ချုပ်ရေးကြီးညာလိုက်ရတာဟာပြည်တွင်းငြိမ်းချမ်းရေးလုပ်ငန်းစဉ်ကိုအဟန့်အတားတွေဖြစ်စေတယ်လို့ရေးသားထားပါတယ်။MNDAA ဒါမှမဟုတ်တစ်ဖက်မှာလဲ KIA ကချင်လွတ်လပ်ရေးတပ်မတော် TNLA တအောင်အမျိုးသားလွတ်မြောက်ရေးတပ်မတော်စတာတွေနဲ့လဲမြန်မာအစိုးရဟာအပြစ်ရဖို့သဘောတူညီမှုမရသေးပဲရှိနေတာပါ။တမိုင်းကိုပြန်ပြီးတော့လေ့လာကြည့်မယ်ဆိုရင်မြန်မာနိုင်ငံရဲ့ပြည်တွင်းရေးပြဿနာကိုစည်ရင်းနီးလမ်းနဲ့ဖြေရှင်းလို့မရဘူးဆိုတဲ့အချက်ပဲဖြစ်ပါတယ်ဆိုပြီးတော့ထောက်ပြရေးသားထားပါတယ်။အပြည့်စုံကို Bangkok Post Online မှာဖတ်ရှုနိုင်ပါတယ်ခင်ဗျာ
။နောက်ဆက်လက်တင်ပြချင်တာကတော့ The Diplomat စာဆောင်မှာစောင်းပါရှင်မုံပါလတီနိုရေးသားထားတဲ့စောင်းမအကြောင်းပါ Refugee Crisis on Myanmar China Border တရုတ်မြန်မာနယ်စပ်ကဒုက္ခသည်တွေအရေးလိုခေါင်းစဉ်တက်ထားပါတယ်တရုတ်မြန်မာနယ်စပ်ကိုကန့်ဒေသမှာ February 9ရက်နေ့ကစလို့ဖြစ်ပွားခဲ့တဲ့မြန်မာအစိုးရတပ်တွေနဲ့မြန်မာအမျိုးသားဒီမိုကရက်တစ်မဟာမိတ်တပ်မတော်တို့ကြားတိုက်ပွဲတွေကြောင့်လူပေါင်း130ကျော်သေဆုံးခဲ့ရပြီလို့ဆိုပါတယ်အစိုးရစစ်တပ်နဲ့ရဲတွေ60ကျော်သေဆုံးပြီးကိုကန့်ဘက်ကတော့80ကျော်သေဆုံးတယ်လို့အစိုးရဘက်ကပြောဆိုတယ်လို့យေတာထားပါတယ်။အဲ့ဒီလိုတိုက်ပွဲတွေဖြစ်ပွားတဲ့အတွက်တရုတ်နိုင်ငံတွင်းကိုထွက်ပြေးသွားကြတဲ့အရက်သားအရေးအတွက်ဟာ3000လောက်ရှိတယ်လို့ခန့်မှန်းကြပါတယ်။လောက်ကင်မြို့နယ်လွတ်တော်ကိုယ်စားလှယ်ကတော့4000လောက်ပြောပြီးနယ်စပ်တစ်လျှောက်မှာကယ်ဆယ်ရေးစခန်းတွေဖွင့်ပြီးတော့စောက်ရှောက်ထားရတယ်လို့ပြောပါတယ်။တချိန်တည်းမှာပဲမြန်မာ Times သတင်းစာကဟန်တရုတ်ဒုက္ခသည်တွေနဲ့တွေ့ဆုံမေးမြန်းမှုပြုလုပ်ရမှာစုစုပေါင်းဒုက္ခသည်3000လောက်ရှိတယ်လို့ပြောထားတာတွေ့ရကြောင်းထောက်ပြထားပါတယ်။ဒုက္ခသည်တွေကိုအကူအညီပေးဖို့ကခက်ခဲနေတယ်လို့ချက်ချင်းညီနန်းကိုပြစ်ခတ်တိုက်ခိုက်တာလည်းခံခဲ့ရပါသေးတယ်။ကုလသမဂ္ဂရဲ့လူသားချင်းစာနာမှုကူညီထောက်ပံ့မှုစီစဉ်ပေးတဲ့မြန်မာနိုင်ငံဆိုင်ရာကိုယ်စားလှယ်ကအရက်သားတွေကိုကာကွယ်မှုပေးဖို့အစိုးရဘက်ကတော့တိုင်းရင်းသားလက်နက်ကိုင်ဖွဲ့တွေကပါမေတ္တာရက်ခံထားရကြောင်းရေးသားထားပါတယ်ရှင်။အပြည့်စုံကတော့ The Diplomat Online မှာဖတ်ရှုနိုင်ပါတယ်။
ရရှင်များရှင်မြန်မာနိုင်ငံမှာ2015ခုနှစ်ရွေးကောက်ပွဲကျင်းပဖို့နီးကပ်လာနေတဲ့အချိန်မှာလူ့ခွင့်ရေးအခြေအနေကနောက်ပြန်ဆွဲလာတယ်လို့ Amnesty လူ့ခွင့်ရေးအဖွဲ့ကပြောလိုက်ပါတယ်ပြုပြင်ပြောင်းလဲရေးတွေလှုပ်ဆောင်နေပါတယ်ဆိုတဲ့အချိန်မှာလူ့ခွင့်ရေးအပိုင်းမှာဆုပ်ယုပ်မှုတွေတကယ်ဖြစ်ပေါ်နေတာပါလားဘာကြောင့်အဲ့ဒီလိုပြောနိုင်တာပါလဲဆိုတော့ February 24ရက်အင်္ဂါနေ့ညတိုက်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်ပါဝင်ဆွေးနွေးမေးမြန်းလိုတဲ့သောတာရှင်တွေအနေနဲ့ VOA ကိုမိမိတို့ကိုဆက်သွယ်လို့ရမယ့်ဖုန်းနံပါတ်တွေချိုတင်ပေးပို့ထားစီလိုပါတယ်။ VOA ဖုန်းနံပါတ်က2392382555လေးဖြစ်ပြီးအီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်။ဓာတ်ရိုက်မပါဝင်နိုင်ရင်လည်းစာနဲ့ဖြစ်စေအသံဖိုင်ကိုဖြစ်စေချိုတင်ရေးသားပေးပို့ထားလို့ရပါတယ်။အားလုံးကိုဖိတ်ခေါ်ပါတယ်ရှင်။
ပါဝင်ဆွေးနွေးလိုသူတွေ VOE ကိုအချိန်မီဆက်သွယ်ကြပါလို့တိုက်တွန်းလိုပါတယ်။အခုတော့မနေ့ခင်းတိုင်းနားဆင်နေကြ American Indian သုံးအင်္ဂလိပ်စာသင်ခန်းစာကိုဒေါ်လာလာတန်းကစီစဉ်တင်ဆက်ပေးပါလိမ့်မယ်ခင်ဗျာ။
ဒီကိစ္စမှာတင်ပြမယ် EDM အသုံးကတော့
Under the weather
ဖြစ်ပါတယ်။စာလုံးပေါင်းက UNDER under ကအောက်မှာ THE the WEATHER weather ကရာသီဥတုဆိုတော့စကွိုက်ထုံရဲ့ဓာတ်ရိုက်အသေးပဲကတော့ရာသီဥတုအောက်မှာပေါ့ရှင်။ဒီအသုံးဆင်းတဲ့လာတာကတော့သင်္ဘောနဲ့ရေချောင်းခီးထွက်ရကလို့ဆိုပါတယ်။ပင်လယ်မှာရာသီဥတုပြင်းထန်ရင်လှိုင်းမှုလို့လူတွေအော်အန်ကြမအီမလဲဖြစ်ကြနေထိုင်မကောင်းဖြစ်ကြလေရှိတော့ဒီလိုနေထိုင်မကောင်းဖြစ်ကြသူတွေဟာသင်္ဘောကုန်းပတ်မှနေရင်ပိုဆိုးတဲ့အတွေ့အကြုံနဲ့သင်္ဘောအောက်ပိုင်းဝန်းပိုက်ကိုဆင်းနေရင်တက်တာတဲ့အတွေ့အကြုံရာသီဥတုတန်းခံရရင်သင်္ဘောဝန်းပိုက်ကိုဆင်းပြီးတော့ခိုကိုးကြတဲ့အလေရှိကြပါတယ်။ဒါကြောင့် under the weather ဆိုတဲ့ idiom အသုံးကတော့မသက်မသားဖြစ်တာနေထိုင်မကောင်းဖြစ်တာကိုဆိုလိုပါတယ်။ဒီသုံးနယ်ပတ်သက်လို့ George Ruby ရဲ့ဥပမာကိုနားဆင်ကြကြရအောင်
။ Anne told me she's feeling dizzy. She's under the weather. So I don't think she can come to our party.
Anne ကသူကောင်းမှုတယ်လို့ကျွန်တော်ကပြောပြတယ်။နေထိုင်မကောင်းမှုထင်နေ။ဒါကြောင့်ပါတီကိုတော့သူလာနိုင်မယ်မထင်ဘူးလို့အထည်ပင်ရပါတယ်။ဥပမာကိုနောက်တစ်ခေါက်နားဆင်ကြကြရအောင်
။ Anne told me she's feeling dizzy.She's under the weather, so I don't think she can come to our party.
ni thai ma kaung wu ma i ma ta phi ni de so yin idiom a thong ya be lu pyo ma le
under the weather
lu pyo lu ya ba de a ra ga do di kini ma ne tin pya kae de idiom a thong me phit ba de
na na khin english sa tin kan sa wu na sin kae ya da phit ba de khna a khu ပတ်sin kan na de thau lwin pi ba ro me ti chain ga ga ba le khii de de wu swae saung wu a kaung song phit de thai nai ngan ha လုံခဲ့တဲ့လအနေငယ်အတွင်းကစပြီးတော့တဖြည်းဖြည်းကုန်တိတ်ခါကြာဆင်းလာပါတယ်ဒီအကြောင်းကို VOE သတင်းတောက်စတီဟာမန်ဗန်ကောက်မြို့ကနေပြပို့ထားတဲ့သတင်းဆောင်မကိုအခုတစ်ပတ်ရဲ့စီးပွားရေးကဏ္ဍမှာကိုဇော်ဝင်းလှိုင်ကတင်ပြထားပါတယ်ခင်ဗျာ
ထိုင်းနိုင်ငံကခီးသွွားလုပ်ငန်းဝန်ဆောင်မှုပေးနေတဲ့ကုမ္ပဏီတွေကအစိမ့်မြင့်ခီးသွွားလို့သူတွေနဲ့အုပ်စုလိုက်ခီးသွွားအစီအစဉ်တွေအတွက်တခြားနိုင်ငံတွေကကမ္ဘာလဲခီးသည်တွေတဲ့ငွေပို့သုံးနိုင်တဲ့တရုတ်နိုင်ငံကခီးသည်တွေကို2015ခုနှစ်ခီးသွွားနှစ်အတွက်အဓိကပြင်မှတ်ထားစည်းရုံးနေပါတယ်။ဖူခက်ကန်းဂျေကခေါင်းရွက်ပြတ်ထိုးဈေးတွေကနေဘန်ကောက်မြို့ကကျန်၅ပွင့်ဟိုတယ်ကြီးတွေအထိထိုင်းနိုင်ငံသား၅ယောက်မှတယောက်ကခီးသွွားလုပ်ငန်းနဲ့ဆက်စပ်တဲ့အလုပ်တွေကိုလုပ်ကံရပ်တည်နေကြတာပါ။ဒါပေမဲ့မနစ်ကဖြစ်သွားခဲ့တဲ့နိုင်ငံရေးမတည်ငြိမ်မှုတွေကြောင့်ဘန်ကောက်မြို့လမ်းမတွေပေါ်မှာကာလရှည်ကြာဆန္ဒပြပွဲတွေဖြစ်ခဲ့ပြီးအဆုံးသတ်မှာစစ်တပ်ကအာဏာသိမ်းခဲ့တဲ့အထိဖြစ်ခဲ့ရတာပါ။မာရှယ်လော့စစ်အုပ်ချုပ်ရေးကလည်းအခုထိရှိနေသေးပါ။စစ်အုပ်ချုပ်ရေးရှိနေသေးတဲ့အပြင်အပန်းဖြေကမ်းခြေမှာကမ္ဘာလက်ခီးတယ်တွေအသက်ခံလိုက်ရတာ၊မြို့တော်ဘန်ကောက်မှာနိုင်ငံသားတွေကိုရဲကချင်းချောက်မှုတွေလုပ်နေတာ၊တက္ကစီအငားရင်မောင်းသမားတွေကကြတဲ့ငွေတဲ့ပို့တောင်းတာစတဲ့ဖြစ်စဉ်တွေကထိုင်းနိုင်ငံကိုလာလေခြင်းနဲ့ကမ္ဘာလဲခီးတယ်တွေအတွက်သွားတယ်မသွားတယ်ပြန်စင်းစားစရာဖြစ်လာစေပါတယ်။1980ခုနှစ်တည်းကတည်းကတည်ရှိခဲ့တဲ့ဒုစစ်ဌာနီကျန်ကားပွင့်ဟိုတယ်ကြီးရဲ့မန်နေဂျာစုကန်ယာဂျန်ချူးကတော့တဘာဝဘေးအန္တရာယ်နိုင်ငံရေးနဲ့စီးပွားရေးပြဿနာတွေဘလို့ပဲဖြစ်ခဲ့ဖြစ်ခဲ့ထိုင်းနိုင်ငံရဲ့ကမ္ဘာလဲခီးသွားလုပ်ငန်းဟာအလင်းမြန်ပြန်ဦးမောလာလေးရှိတယ်လို့ပြောပါတယ်
။ We challenge nearly all crises we have. We learn from thatis one after the other
တိုင်းပြည်ထဲမှာဖြစ်တဲ့ပြဿနာတွေအားလုံးအတွက်ကျွန်တော်တို့လည်းစင်ခေါ်မှုတွေနဲ့ရင်ဆိုင်ခဲ့ရတာပါပဲအဲ့ဒီအတွေ့အကြုံတွေတစ်ခုပြီးတစ်ခုစီကနေကျွန်တော်တို့သင်ခန်းစာတွေရပါတယ်ဒါတွေအားလုံးဟာအင်မတန်ခက်ခဲတဲ့ပြဿနာတွေပါဒါပေမဲ့ကျွန်တော်တို့အမြဲတမ်းအဆင်ပြေအောင်စူးစမ်းကြော်လွှားနိုင်ခဲ့ကြပါတယ
် အပြုံးမန်းကိုအမြဲတမ်းဆောင်ထားတဲ့အတိုင်းပြည် Land of Smiles လို့လူသိများတဲ့ထိုင်းနိုင်ငံအနေနဲ့မနစ်ကရထားခဲ့တဲ့ကဘာလက်ခီးတဲ့အရေးအတွက်28တန်းလောက်ကိုအခု2015ခုနှစ်မှာပြုံးရွှင်စွာကြိုးစုံနိုင်လိမ့်မယ်လို့မျှော်လင့်ထားတာပါမနေ့2014ခုနှစ်တုန်းကကမ္ဘာလက်ခီးတဲ့စုစုပေါင်း28တန်းလာရောက်လည်ပတ်မယ်လို့ခန့်မှန်းထားခဲ့ပေမဲ့လည်း26တန်းသာလာရောက်ခဲ့တာပါတကယ်တော့အဲ့ဒီအရေးအတွက်ဟာလည်းနည်းတဲ့အရေးအတွက်တော့မဟုတ်ပါဘူး21ရာစုနှစ်ထဲဝင်ကစားတုန်းကနစ်စင်ထိုင်းနိုင်ငံကိုကမ္ဘာလက်ခီးတဲ့10တန်းလောက်တာလာရောက်လည်ပတ်ခဲ့ကြတာပါလာလည်တဲ့ခီးတဲ့တွေအရေးအတွက်ဟာ2010ခုနှစ်ကစပြီး15တန်းအထက်ကိုရောက်သွားပြီးတဲ့နောက်2012ခုနှစ်မှာတော့တန်း20အထိရှိလာခဲ့ပါတယ်ဒါပေမဲ့2015ခုနှစ်အတွက်ရည်မှန်းထားတဲ့ကမ္ဘာလှည့်ခီးတဲ့အရေးအတွက်ဟာကနန်းတက်တက်တင်မဟုတ်ပါဘူး။ထိုင်းနိုင်ငံအနေနဲ့ဘက်ပက်ကာလို့ခေါ်တဲ့ကျောပိုးအိတ်လွယ်ပြီးကိုယ့်အစီအစဉ်နဲ့ကိုလျှောက်လည်ကြတဲ့ကမ္ဘာလှည့်ခီးတဲ့တွေအလားများတဲ့အဆင့်ကနေကြော်နိုင်မှုစူးစမ်းနေတာဖြစ်တဲ့အကြောင်းကစစ်ကုန်းသုတေသနဌာနကဗာရီသုံးစီရီစတယာဝန်ကပြောပါတယ်
At the government agenda, we try to attract the more quality tourists more than quantity.
ဆိုရာချထားတဲ့မူဝါဒကိုလေ့လာကြည့်မယ်ဆိုရင်အရေးအတွက်ထက်အရေးသွေးကောင်းတဲ့ကမ္ဘာလှည့်ခရီးသည်တွေကိုဆွဲဆောင်ဖို့ချမှတ်ထားတာကိုတွေ့နိုင်ပါတယ်။ခရီးသည်တွေသွားလေရှိတဲ့နေရာအများစုမှာလည်းအလဲအလက်ကနေအစ်မြင့်ခရီးသွားတွေအတွက်စီစဉ်ပေးထားပါတယ်။ဖူကက်တို့မြောက်ပိုင်းကချင်းမိုင်တို့မှာဆိုရင်လည်းကျယ်ငါးဝင်ဟိုတယ်နဲ့အစ်မြင့်ဟိုတယ်တွေရှိကြပါတယ်။နောက်တစ်ခုကစပွားရဲ့အခွင့်အလမ်းကောင်းတဲ့ကျမရေးအတွက်လာတဲ့သူနဲ့စပါရေပူစမ်းအတွက်လာတဲ့သူတွေအတွက်လည်းရှိပါလေရှင်
။ထိုင်းနိုင်ငံဟိုတယ်လုပ်ငန်းတွေရဲ့ဈေးကွက်မြင့်တင်ရေးနဲ့ပြည်သူဆက်ဆံရေးအကြီးအကဲလည်းဖြစ်တဲ့ဒုစစ်ဌာနီဟိုတယ်မန်နေဂျာစုကန်ယာဂျန်ချွန်းကတော့အစိမ့်မြင့်ခီးသွွားလုပ်ငန်းအဖြစ်ပြောင်းလဲလှုပ်ဆောင်မဲ့အစီအစဉ်ဟာရုတ်တရက်အလွယ်တကူနဲ့ဖြစ်နိုင်မှာမဟုတ်ဘူးလို့သုံးသပ်ပါတယ်
။ To drive from mass 1 is quite a challenge but I think it can be done maybe
ခီးသွွားရေအတွက်များပြားလာတဲ့အပေါ်မှာမိခိုအားထားနေရကနေအရေသွေးမြင့်တဲ့အစ်မြင့်ခီးသွွားလုပ်ငန်းဖြစ်ပြောင်းပြဖို့ကြီးမားတဲ့စင်ခေါ်မှုကြီးတစ်ခုပါပဲဒါပေမဲ့အဲ့ဒါကဖြစ်နိုင်တယ်လို့ကျွန်တော်ထင်ပါတယ်အချိန်ကြာမှာပဲရှိပါတယ်ဒါပေမဲ့ကျွန်တော်တို့ဘက်ကစလုပ်ဖို့တော့လိုတာပေါ့ဗျာ
ထိုင်းနိုင်ငံကိုလာလေကြတဲ့ဧည့်သည်တွေထဲမှာအလားအများဆုံးကမ္ဘာလှည့်ခီးသည်တွေဟာတရုတ်နိုင်ငံကဖြစ်ပါတယ်တရုတ်ကမ္ဘာလှည့်ခီးသည်တွေဟာကျန်းတဲ့ခီးသည်တွေနဲ့ရှင်လိုက်ရင်တဦးချင်းငွေအများဆုံးသုံးနိုင်တဲ့ခီးသည်တွေဖြစ်တယ်လို့ဆိုပါတယ်ဒါပေမဲ့သူတို့တွေအဲ့ဒီလိုအလားများနေတဲ့ကိစ္စကအငင်းပွားစရာလုံးဝမရှိတာတော့မဟုတ်ပါဘူးအခုနှစ်တရုတ်နှစ်တစ်ကူကာလမှာတင်မဲ့တရုတ်ပြည်ကခီးသွွားဧည့်သည်9000လောက်လာကြဖို့ရှိပြီးအဲ့ဒီထက်ကအများစုဟာကျင့်ဝတ်ထုံတမ်းယဉ်ကျေးမှုစတဲ့ဆောင်ရန်ရှောင်ရန်တွေကိုကြိုတင်လေ့လာနေကြရတာပါတရုတ်ခီးသွွားတွေအနေနဲ့ပြားရိုက်တွေနဲ့ဖျားပထိုးတွေထဲမှာဘလို့နေထိုင်ကျင့်ကြံကြရမယ်ကားမောင်းရင်လည်းယဉ်စည်းကမ်းလိုက်နာဖို့အများသောအဆောက်အဦတွေကိုအင်တာအဖြစ်အသုံးမပြုဖို့စတဲ့တည်တင်တည်တိုက်တဲ့အချက်တွေကိုရှင်းလင်းပြသထားတဲ့လက်ကမ်းစာတောင်တွေကိုအရင်လေ့လာကြရတာပါထိုင်းနိုင်ငံဟာမလေးရှား၊ဂျပန်၊ရုရှားနဲ့တောင်ကိုရီးယားစတဲ့နိုင်ငံတွေအကြားမှာလည်းလူကြိုက်များရေပန်းစားတဲ့နေရာတစ်ခုဖြစ်ပါတယ်ဒါပေမဲ့ရုရှားရူဘယ်ငွေတန်ဖိုးကျသွားတာကြောင့်ရုရှားကလာတဲ့ကမ္ဘာလှည့်ခီးတဲ့အရေးအတွက်တိတိတသားကျဆင်းသွားပါတယ်ထိုင်းဘတ်ငွေနဲ့ရှင်းလိုက်ရင်ယူရိုငွေတန်ဖိုးကလည်းကျသွားတာကြောင့်ဥရောပတိုက်ကလာတဲ့ကမ္ဘာလှည့်ခီးတဲ့အရေးအတွက်ဟာလည်းအနေငယ်ကြဆင်းလာနေပါတယ်။အဲ့ဒီလိုအရင်ကအလားများတဲ့တိုင်းပြည်တွေကခီးတဲ့အရေးအတွက်ကြဆင်းလာတာကိုကာမိအောင်လှုပ်ဆောင်တဲ့အနေနဲ့ထိုင်းခီးသွွားလုပ်ငန်းရှင်များအသင်းကအင်ဒိုနီးရှားနဲ့တရုတ်နိုင်ငံတို့ကခီးတဲ့တွေပို့လာအောင်မြူဆွဲနေကြပါတယ်။အခုအချိန်မှာတော့အခြေအနေကကောင်းတဲ့ဘက်ကိုဦးတည်နေပါတယ်။မနစ်2014ခုနှစ်ဇန်နဝါရီလကတည်းကစရင်အခုနှစ်ဇန်နဝါရီလမှာလာရောက်လည်ပတ်တဲ့ခီးတဲ့အရေးအတွက်ဟာ1800ခန့်တုံးအထိတက်လာတယ်လို့သူတို့အဖွဲ့ဝင်တွေကသတင်းပို့ကြောင်းထိုင်းခီးသွွားလုပ်ငန်းရှင်များအသင်းကပြောပါတယ်။အင်းကြီးချင်းမြန်မာနဲ့ဗီယက်နမ်နိုင်ငံတို့ကလည်းခီးသွွားတွေအလားများအောင်ခီးသွွားလုပ်ငန်းနဲ့ဆိုင်တဲ့အဆောက်အဦတွေတိုးချဲ့တိစောက်တာအပါအဝင်အစီအစဉ်သစ်တွေချမှတ်လှုပ်ဆောင်လာကြတဲ့အတွက်ထိုင်းနိုင်ငံကလည်းအရာကိုရှင်းနိုင်အောင် Discover Thailand လို့ခေါ်တဲ့ထိုင်းလူမျိုးတွေကိုယ့်နိုင်ငံထဲမှာခီးသွွားပြီးကိုယ်တိုင်းပြည်အကြောင်းပိုလေ့လာစေနိုင်မဲ့အစီအစဉ်သစ်ကိုချမှတ်လှုပ်ဆောင်နေပါတယ်။သွားလာစရာတွေဒါဇင်နဲ့ချီရှိနေတဲ့ကြားကကိုယ်သွားရမယ့်နေရာကိုမပြောင်းပြက်စေပါနဲ့လို့အတိအပယ်ရတဲ့စောင့်ပုတ်တွေနဲ့လည်းထိုင်းလူမျိုးတွေကိုရောနိုင်ငံသားတွေကိုပါစီရင်နေပါတယ်။အဲ့ဒီအထက်မှာချင်းမိုင်တို့ချင်းရိုင်တို့လိုခီးသွွားလုပ်ငန်းအတွက်ဖွံ့ဖြိုးမှုတွေအများပြားမလုပ်ရသေးတဲ့မြန်မာပြည်ကဖျားပထိုးတွေလိုတိစောက်ထားတဲ့နှခုံးလာဖန်းလို့ခေါ်တဲ့ထိုင်းနိုင်ငံကတတိယအကြီးဆုံးမြို့ကိုလာရောက်လည်ပတ်ဖို့ဖိတ်ခေါ်တဲ့အစီအစဉ်တွေလည်းပါဝင်ပါတယ်ထိုင်းနိုင်ငံအတွင်းတခြားခီးသွွားစရာတွေအများပြားရှိတဲ့အထက်ကခီးသွွားလုပ်ငန်းအတွက်ဖွံ့ဖြိုးမှုတွေမလုပ်ရသေးတဲ့မလေးကျွန်းဆွယ်အရှေ့ပိုင်းနဲ့ထိုင်းပင်လယ်ကွေ့အကြားမှာတည်ရှိပြီးအင်မတန်တာယာလပတဲ့ကမ်းခြေတွေရှိတဲ့နှခုံးစီသမာရတ်နဲ့ထရန်ဒေတာတို့လည်းပါဝင်ပါတယ်။အဲ့ဒီနေရာတွေဟာအရင်ကလီဂေါ်ဘီယင်မျိုးဆက်နန်းဆိုင်ခဲ့တဲ့နေရာဖြစ်ပြီးအခုအချိန်ထိမ တူကွဲပြားတဲ့ဖျားပထိုးတွေရှေးဟောင်းအဆောက်အဦတွေစိမ့်လန့်ဆိုပြတဲ့တစ်တော်တွေနဲ့ရိုးရာရုပ်သေးပြပွဲတွေတည်ရှိတဲ့နေရာလည်းဖြစ်တဲ့အကြောင်းတင်ပြရင်အခုတစ်ပတ်စီးပွားရေးကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရခင်ဗျာ
ကိုယ်စားဝန်ဆိုင်စီစဉ်တည်ဆက်တဲ့စီးပွားရေးအပတ်စဉ်ကဏ္ဍကိုကြားခဲ့ရတာဖြစ်ပါရခင်ဗျာအခုတော့တူတာဆုံးလင်းအမေရိကန်တခွင့်အစီအစဉ်ကိုနားဆင်အောင်ပါဖေဖော်ဝါရီလအတွင်းအမေရိကန်ပြည်တော်စုမှာဖြစ်ပွားခဲ့တဲ့တမိုင်းဝင်ဖြစ်ရသည့်အကြောင်းအခုတစ်ပတ်တူတာဆောင်လင်းအမေရိကန်တခွင့်အစီအစဉ်မှာတင်ဆက်ပေးမှာပါစီစဉ်တင်ဆက်သူကိုအောင်အောင်နဲ့အတူနန်းလောင်ကအကူအညီတင်ဆက်ပေးထားပါတယ်ခင်ဗျာ
အခုတစ်ပတ်မှာလဲအမေရိကန်ပြည်တော်စုကဖေဖော်ဝါရီတမိုင်းဝင်နေ့ရက်ဒီအကြောင်းတင်ပြမှာဆိုတော့ပထမဆုံးစီးပွားပြစ်စတင်ပြီးဆွဲတဲ့လေကြောင်းလိုင်းအကြောင်းနဲ့ဆက်လိုက်ရအောင်လားနန်းလောင်ရေ
ကောင်းပါပြီကိုအောင်ရေ1943ခုနှစ်ဖေဖော်ဝါရီလတရက်နေ့မှာအင်ဂျင်လေးလုံးတက် Dexy Clipper လို့ခေါ်တဲ့ရေထဲကနေပြန်တက်တဲ့လေယာဉ်များနဲ့ Pan America World Airways ကပထမဆုံးနိုင်ငံတကာခီးစဉ်တွေကိုစတင်ခဲ့ပါတယ်ဟိုတုန်းကနည်းပညာလည်းမထွန်းကားသေးတော့ဒီလေယာဉ်မှာခီးတဲ့10ယောက်လောက်ပဲလိုက်ပါနိုင်တာပါ
ဟုတ်ပါရဲ့ဗျာဒါရင်ဘဲဟုတ်သေးမလဲလေယာဉ်ဝန်ထမ်းတွေကလည်း17ယောက်တောင်လိုက်ရပါတယ်ခီးစဉ်ကိုနယူးယောက်မြို့ကနေစပြီးပေါ်တူဂီကဘာမူဒါလစ်ဘွန်ဘိုလာမာအနောက်အာဖရိကကဂီနီထရီနန်ဒက်ကပို့တ်အော့ဖ်စပိန်နဲ့ပေါ်တိုရီကိုကစိတ်ဟူရန်တို့ကိုပြည့်ဆွဲခဲ့တာပ
ါ Taxi Clipper လေယာဉ်ဟာမိုင်10,000နဲ့နေရာနီးပါးဒီခီးစဉ်တွေကို6ရက်ကြာပြန်တမ်းပြီး February 9ရက်နေ့မှာနယူးယောက်ကိုပြန်ရောက်ရှိခဲ့ပါတယ်ဒီခီးစဉ်အတွင်းအမေရိကန်ခရီးသည်လေယာဉ်အာဖရိကမှာဆင်သက်ခဲ့တာပထမဆုံးအကြိမ်လည်းဖြစ်ပါတယ်
။အဲဒီနောက်52နှစ်ကြာပြီး1992ခုနှစ်မှာတော့တမိုင်းဝင်ခရီးစဉ်ပြန်တန်းခဲ့တဲ့ Pan American လေကြောင်းလိုင်းဒေဝါလီခံခဲ့ပါတယ်။ယင်းနှိမ့်ညှန့်စေးကြီးမားလာပြီးခရီးသည်ဥယျာဉ်အရနည်းလာတာကြောင့်အခုလိုအခြေအနေဆက်ရောက်ခဲ့တာပါ။အ
ဲဒီတုန်းကအချိန်ဆိုရင်တော့ဒီလေယာဉ်ဟာအကြီးဆုံးအမျိုးအစားထဲမှာပါပြီး1938နဲ့1942ခုနှစ်ကြားမှာ American Boeing လေယာဉ်ကုမ္ပဏီကထုတ်လုပ်ခဲ့တာပါ။သမုတ်တရားတွေကိုဖြတ်ပြီးပြန်သားနိုင်အောင်ကြီးမားတဲ့တောင်ပိုင်းတွေကိုတပ်ဆင်ခဲ့ပါတယ်။အဲ့ဒီတုန်းက Clipper လေယာဉ်အမျိုးအစား12စီးတီထုတ်လုပ်ခဲ့ပြီးဒီထဲကကိုစင်ရတော့ Pan America လေကြောင်းလိုင်းအတွက်ဖြစ်ပါရဲ့ရှင်။
ကြားခဲ့ကြရတာတော့ take me out of the ball game ဆိုတဲ့အထိမ့်အမှတ်တီးလုံးဖြစ်ပါတယ်နန်းလောင်ရေ
။ဖာထွက်အထိမ့်အမှတ်တခြင်းလဲကိုအောင်ရဲ
့။ဩဒီလိုပါ။ baseball ကြိုက်တဲ့ American ပရိသတ်တွေအားလုံးကကိုစီနားလည်မှုနဲ့ဒီတီးလုံးကိုအထိမ့်အမှတ်ဖြစ်အသုံးပြုခဲ့ကြပါတယ်။1896ခုနှစ်ဖေဖော်ဝါရီ2ရက်နေ့မှာ baseball လောကအတွင်းမှတ်တိုင်တစ်ခုစိုက်ထူနိုင်ခဲ့ပါတယ်။ American မြို့ကြီးတွေက baseball အသင်း၈သင်းကတာဝန်ရှိသူတွေပေါင်းပြီးNational League of Professional Baseball Clubs ကိုဖွဲ့စည်းလိုက်တာပါ National League ဆိုပြီးတော့လေလူတွေသိကြပါဗ
ျ19ရာစုနှစ်ကုန်အထိဒီ baseball အဖွဲ့ချုပ်ဟာတခုတည်းတော့အသင်းကြီးဖြစ်ပြီး American နေစိတ်ဝင်စားနဲ့ကြည့်ရှုနိုင်အောင်စွမ်းဆောင်ခဲ့ပါတယ် National League အဖွဲ့ချုပ်ဟာအာကစားသမားတွေစီးမြင်စည်းကမ်းလိုက်နာနိုင်ဖို့စီးမြင်တွေရေးဆွဲပြဋ္ဌာန်းခဲ့ပြီးဒီထဲမှာအာကစားသမားတွေကိုယ့်အသင်းရဲ့စီးမြင်စည်းကမ်းတွေလိုက်နာပြီး baseball ပြိုင်ပွဲတွေအပေါ်အလောင်းကစားလုပ်တာမျိုးလည်းတားမြစ်ခဲ့ပါတယ်
1900ခုနှစ်မှာတော့အခြား baseball အဖွဲ့ချုပ်ဖြစ်တဲ့ The American League ကပထမအကြိမ်ပြိုင်ပွဲတွေစတင်ခဲ့ပါတယ်။နောက်နှစ်အကြာမှာတော့ The National League ဟာ American League baseball အဖွဲ့ချုပ်ကိုအသိအမှတ်ပြုခဲ့ပါတယ်။အဲဒီနှစ်မှာပဲအဖွဲ့ချုပ်နှစ်ခုကအကောင်းဆုံးအသင်းတွေတစ်ဖက်နဲ့တစ်ဖက် Major League ပြိုင်ပွဲတွေကျင်းပကစားခဲ့ပါတယ
်။ခုနှစ်ချိန်မှာတော့ American League အဖွဲ့ကြီးထဲမှာကနေဒါနိုင်ငံကအသင်းသတင်းလဲပါဝင်ပါတယ်။2006ခုနှစ်လွန်ခဲ့တဲ့9နှစ်တုန်းကတော့နိုင်ငံပေါင်း18နိုင်ငံက baseball လက်ရွေးစင်အားကစားသမားပေါင်း400လောက်ဟာ Asia, Latin America နဲ့ American ပြည်ထောင်စုမှာကျင်းပတဲ့ပထမဆုံးနိုင်ငံတကာအားကစားပွဲတွေမှာဝင်ရောက်ယှဉ်ပြိုင်ကစားခဲ့ကြပါရယ်ကိုအောင်ရေ
ဒီတစ်ခါတော့ February လအတွင်းမှာမွေးဖွားခဲ့တဲ့စာရေးဆရာကြီးတယောက်အကြောင်းကိုပြောပြခြင်းပါရယ်ဗျာ1900ခုနှစ် February 3ရက်နေ့မှာစာရေးဆရာ James Michener ကိုနယူးယောက်မြို့မှာမွေးဖွားခဲ့ပါရယ်ကျောင်းဆရာတယောက်အဖြစ်လွတ်လွတ်ကံပြီးတဲ့အခါမှာတော့သူဟာဒုတိယကမ္ဘာစစ်အတွင်းအတွေ့အကြုံတွေကိုအခြေခံပြီးစတင်စာရေးသားခဲ့ပါတယ
်။1949ခုနှစ်မှာထုတ်ဝေခဲ့တဲ့ Tales of the South Pacific စာအုပ်နဲ့ Michener ဟာပူလစ်ဇာဆုရခဲ့ပြီးဂျီဝူထုကိုအခြေခံတဲ့ဇာတ်လမ်းကိုလည်း Broadway ပြဇာတ်ရုံမှာကပ်ပြခဲ့ပါတယ်။စိတ်ကူးရင်ဇာတ်လမ်းတွေရောအဖြစ်မှန်တွေကိုအခြေခံတဲ့ရေးသားခဲ့တဲ့စာရေးဆရာအဖြစ်နဲ့လည်းသူဟာထင်ရှားကျော်ကြားခဲ့ပါတယ်။
အထူးသဖြင့်နိုင်နိုင်ချွတ်ချွတ်သူတေသနာလုပ်ပြီးသမိုင်းဆိုင်ရာဝတ္ထုတွေကိုရေးသားခဲ့သူဖြစ်နေအားလုံးကအတိအမှတ်ပြုကြတာပ
ါ I have usually done all of the research myself
စာရေးဖို့အချက်လက်တွေအားလုံးကိုကိုယ်ပါသာရှာဖွေစုဆောင်းပါတယ်ကူညီမဲ့သူတော့တယောက်ပဲရှိပါတယ်ဒါလည်းစာကြည့်လိုက်ကစာအုပ်စင်မြင်ကြီးတွေပေါ်တက်လိုက်ဆင်းလိုက်နဲ့အချိန်ကုန်တာကိုမကြိုက်လို့ပါနောက်ကိုကြီးအတွင်းမှုတယောက်ရှိပါတယ်ဒါပေမဲ့လည်းလက်နေဆက်အဟောင်းလေးကိုကိုဘာသာလက်ချောင်းနှချောင်းနဲ့ရိုက်ပြီးတိတ်မြင်မြန်လည်းမရိုက်နိုင်ပါဘူးလို့စာရေးဆရာမစ်ချနာကပြောသွားတာပ
ါ James Michener ဟာသူ့ရဲ့စာရေးထဲကစက်ကောင်တွေကိုဖော်ညွှန်းရမှာတမိုင်းနောက်ခံအဖြစ်မှနဲ့ဒေသန္တရအကြောင်းအရာတွေကိုရောနှောရေးသားတဲ့အတွက်သူ့စာအုပ်တွေဟာစာဖတ်သူတွေကိုထူးခြားတဲ့ရသပေးစွမ်းနိုင်ပါတယ်Hawaii, Chesapeake, Poland, Texas နဲ့ Alaska ဒေသတွေကိုနောက်ခံထားပြီးရေးတဲ့ဝတ္ထုတွေလည်းရှိခဲ့တယ်လို့ The Bridge as Ardua and Ibria လို့အဖြစ်မှန်တွေကိုခြေခံပြီးရေးတဲ့စာအုပ်တွေလည်းပါဝင်ပါတယ်။သူရဲ့စာအုပ်တွေကိုကဘာတလွာဘာသာအတော်များများပြန်ဆိုထုတ်ဝေခဲ့ပြီးအသက်60အရွယ်1999ခုနှစ်မှာ James Michener ကွယ်လွန်ခဲ့ပါတယ
်။အခုတစ်ခါတော့ဘာသာရေးလွတ်လပ်ခွင့်နဲ့တွန်တွဲတည်ကြတဲ့ Roger Williams အကြောင်းပြောပြရအောင်လားနန်းလောင်ကြီ
း။ဟုတ်ကဲ့ပါကိုအောင်အောင်1633ခုနှစ် February 4ရက်နေ့မှာဘာသာရေးလွတ်လပ်ခွင့် Binary Church ဖျားဝတ်ပြုကျောင်းတွေတိချခွဲတည်ထောင်ခွင့်ကိုကူညီပေးခဲ့တဲ့ Roger Williams ဟာဟိုးရုံးကကိုလိုနီနယ်မြေတစ်ခုဖြစ်ခဲ့တဲ့ Massachusetts ကိုရောက်ခဲ့ပါတယ
်။သူတို့ရဲ့ဘာသာရေးယုံကြည်ကိုယ်ပိုင်ခွင့်ကို Church of England ကခွင့်မပြုတဲ့အတွက်အခုလိုအမေရိကကိုပြောင်းရွှေ့လာခဲ့တာပါ။ဒါပေမဲ့လည်း1636ခုနှစ်မှာ Massachusetts ပြည်နယ်ကရှေးဟိုးဆွဲခံဝင်နေတဲ့ Roger Williams နဲ့သူ့နောက်လိုက်တွေဟာဘာသာရေးအရာအယူဆကွဲပြားတာကြောင့်သူတို့ဟာပြည်နယ်ဒဏ်ခံခဲ့ရပြီးဘာသာရေးလွတ်လပ်ခွင့်တစ်စုံတရာရှိတဲ့ Rhode Island ကိုရောက်ရှိခဲ့ပါတယ်
။အဲ့ဒီအချိန်က Rhode Island ဒေသကိုတည်ထောင်ခဲ့သူလည်းဖြစ်တဲ့ Roger Williams အတွက်အထိမ်းအမှတ်နေရာတစ်ခုထားပေးဖို့ကို American လွှတ်တော်က1965ခုနှစ်မှာအတည်ပြုသတ်မှတ်ခဲ့ပါတယ်။အမေရိကန်ပြည်ထောင်စုအတွင်းလွတ်လပ်ရေးအခြေခံအုတ်မြစ်ချပေးခဲ့တဲ့သူ့ရဲ့ဆောင်ရွက်မှုအတွက်လည်းအခုလိုဂုဏ်ပြုခဲ့တာပါ။စမ်းချောင်းတစ်ခုလည်းပါဝင်တဲ့ Providence မြို့လေကောင်ကမြေလေးဧကခွဲကိုအထိမ်းအမှတ်နေရာသတ်မှတ်ပေးထားပြီးဒီနေရာဟာ1636ခုနှစ်က Roger Williams နဲ့အဖွဲ့အခြေချနေထိုင်ခဲ့တဲ့နေရာဖြစ်တယ်လို့ဘာသာရေးဟာအနာပိုင်တွေခွင့်ပြုမှလွတ်ခွင့်ရတာမျိုးမဖြစ်စေဘဲလူတဦးချင်းစီရဲ့ယုံကြည်မှုနဲ့သာဆုံးဖြတ်ပိုင်ခွင့်ရှိဖို့စီယုံလှုပ်ရှားဆောင်ရွက်ခဲ့တဲ့နေရာလည်းဖြစ်ပါတယ်။
ကဲအခုဒီဘက်အစီအစဉ်မှာနောက်ဆုံးတင်ဆက်ပေးချင်တာကတော့ Beatles အကြောင်းဖြစ်ပါတယ်ဗျာ Britain နိုင်ငံက Rock and Roll တေဂီတာအဖွဲ့ဖြစ်တဲ့ The Beatles ဟာ1964ခုနှစ် February 9ရက်နေ့မှာ American ပြည်ထောင်စုကိုပထမဆုံးဖျော်ဖြေဖို့ရောက်ရှိလာပါတယ
် New York မြို့ကနေကနေဒီလိမ့်စိတ်မှာ Beatles အဖွဲ့ကိုစိတ်လှုပ်ရှားစွာအားပေးနေသူငယ်ရွယ်တဲ့ဆယ်ကျော်သက်အမျိုးသမီးငယ်အများစုပါဝင်တဲ့ပရိသတ်3000လောက်ကိုထိန်းဖို့လုံခြုံရေးအင်အားရာနဲ့ချီပြီးခြားထားခဲ့ရပါတယ်အဖွဲ့ဝင် John Lennon, Paul McCartney, George Harrison နဲ့ Ringo Starr တို့ကို New York မြို့လယ် Manhattan မှာရှိတဲ့ဟိုတယ်ကိုလုံခြုံရေးအဆောင်အတော်များများနဲ့ခေါ်ဆောင်လာခဲ့ရပါတယ
်။ Now ladies and gentlemen, the Beatles.
Beatles အဖွဲ့ရဲ့ All My Loving တခြင်းဖြစ်ပါတယ် American ပြည်ထောင်စုမှာလာရောက်ဖျော်ဖြေတဲ့ဒီအဖွဲ့ရဲ့ခီးစဉ်အတွင်း New York, Washington DC နဲ့ Miami Beach, Florida မှာဖျော်ဖြေခဲ့တယ်ဆိုတာတင်ပြရင်ခုတစ်ပတ်အစီအစဉ်ကိုဒီမှာပဲကျနာပြရစီခင်ဗျာ
ဒါတော့အပတ်စဉ်ကဏ္ဍဖြစ်တဲ့တုတ္တဆောင်လင် American တခွင်အစီအစဉ်ကိုစီစဉ်တင်ဆက်သူကိုအောင်နဲ့တူနန်းလောင်ကကူညီပြုတင်ဆက်ပေးသွားတာဖြစ်ပါတယ်ခင်ဗျာ
အမေရိကန်ဆိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါတော့မယ်ရှင်
။အာရှလက်ပိုင်းဟာဒီကနေ့ကမ္ဘာပေါ်မှာစူးစီးမှုအ ਨੇ ဆုံးဒေသတွေအနက်တစ်ခုအပါအဝင်ဖြစ်ပါတယ်။ဒေသတစ်ခုလုံးကုန်သွယ်မှုပမာဏစူးစုပေါင်းရဲ့6ရာခိုင်နှုန်းလောက်သာဒေသတွင်းနိုင်ငံတွေအကြမ်းမှာရှိနေပါတယ်။သမိုင်းကိုပြန်ကြည့်ရင်အာရှလက်ပိုင်းဒေသဟာအနောက်ဘက်မှာတရှိရကော့ကေးဆပ်တောင်ပိုင်းဒေသနဲ့အတူပထဝီဝင်အနေထားအရတိုက်ကြီးတစ်ခုနဲ့တစ်ခုတို့ကြားဆက်သွယ်ရေးဘူအချက်အချာဖြစ်ခဲ့ပြီးကုံစီရေလူရေအတွေ့အခေါ်အယူအဆတွေဖြတ်သန်းသွားရာဒေသအဖြစ်ရာစုနှစ်ပေါင်းများစွာတည်ရှိလာခဲ့တာပါဒေသရင်းပုံမိုခိုင်မာတဲ့ဆက်ဆံမှုဒီသာလျှင်စီးပွားဖွံ့ဖြိုးရေးကိုအချိန်မြင့်တက်စေမှာဖြစ်တဲ့အတွက်အာရှလက်ပိုင်းရဲ့အနာဂတ်ဟာဒေသတွင်းဈေးကွက်တွေဖန်တီးရေးကုန်သွယ်မှုချောမွေ့စေရေးအကောက်ခွန်လျှော့ပေါ်ရင်းနဲ့နေဆက်ဖြတ်ကျော်မှုအစဉ်ပြေရင်းလူလူချင်းချင်းစီးပွားရေးလုပ်ငန်းအချင်းချင်းထိတွေ့ဆက်ဆံရေးတို့အပေါ်မှာမူတည်နေတယ်လို့အမေရိကန်ပြည်ထောင်စုကယုံကြည်ပါတယ်။ဒ ီဒေသရဲ့ကုန်သွယ်မှုလမ်းမကြီးဖြစ်လာနိုင်တဲ့အလားအလာကိုတိုးချဲ့နိုင်ဖို့အတွက်ဒေသရင်းနိုင်ငံတွေဟာနေဆက်ဖြတ်ကျော်ရေးနှေးကွေးမှုနဲ့သယ်ယူပို့ဆောင်ရေးဈေးတိုကိုချော့ချနိုင်ဖို့အတွက်ပူးပေါင်းဆောင်ရွက်ကြရမယ်လို့တောင်ပိုင်းနဲ့အလဲပိုင်းအာရှရေးရာဒုတိယလက်ထောက်နိုင်ငံကြီးဝန်ကြီးရစ်ချတ်ဟော့ဂလန်ကဆိုပါတယ်ကဇက်စတန်တာကမင်နီစတန်တို့မှစိတ်ကန်းသစ်တွေတိုးချဲ့လာတဲ့အတွက်ကက်စပီယန်ပင်လယ်ကိုဖြတ်ပြီးအဇာဘိုင်ဂျန်အထိပိုမိုပေါက်ရောက်လာနိုင်တာဥဇ်ဘက်ကစ္စတန်ကနေအာဖဂန်နစ္စတန်အထိပိုမိုကောင်းမွန်တဲ့ယထာလန်တွေဖောက်လုလာတာကီလိုမီတာရာပေါင်းများစွာဒေသဖြတ်ယထာလန်တွေဖြစ်ထွန်းလာတာတွေကြောင့်ကုန်သွယ်မှုနဲ့သယ်ယူပို့ဆောင်ရေးပိုမိုလွယ်ကူစေမဲ့အပြောင်းအလဲတွေမြင်တွေ့လာနေရပါတယ်ဒီစီမံကိန်းတွေနဲ့နောက်ထပ်ပိုမိုများပြားတဲ့စီမံကိန်းတွေဟာဒေသရင်းကုန်သွယ်မှုနဲ့သယ်ယူပို့ဆောင်ရေးကိုတိုးတက်စေမှာလည်းဖြစ်ပါတယ်တိုးတက်စေခဲ့ပြီလည်းဖြစ်ပါတယ်ဒါဟာကောင်းမွန်သောအစပြုခြင်းပါပဲ။ကုန်သွယ်မှုနဲ့ပို့ဆောင်ရေးလမ်းကြောင်းတွေထွေပြားကျပြန့်အောင်ဆက်လက်လှုပ်ဆောင်ကြဖို့ဒေသရင်းမိဖက်နိုင်ငံတွေအားလုံးကိုအားပေးပါတယ်လို့ဒုလက်ထောက်ဝန်ကြီးဟော့ဂလန်ကဆိုပါတယ်။တင်နှုတ်တို့ရဲ့ပူလန်မာသစ်စတင်လှုပ်ဆောင်မှုဟာလည်းဒီနေရာမှာအထောက်အပံ့ဖြစ်စေပါလိမ့်မယ်။ဒေသတွင်းစွန့်အင်ကွန်ရက်ကောင်းမွန်တဲ့ကုန်သွယ်ပို့ဆောင်အဆက်အသွယ်ချောမွေးတဲ့အကောက်ခွန်စနစ်နဲ့နေဇတ်လုံထုံလုံကြီးတွေလူလူချင်းစီးပွားရေးစီးပွားရေးရင်ဆက်နွယ်မှုတွေတိုးတက်ဖွံ့ဖြိုးမှုမှတဆင့်ပူလန်မာသစ်စီမံကိန်းဟာအာဖဂန်နစ္စတန်နိုင်ငံနဲ့အာရှအလယ်ပိုင်းတောင်အာရှအိန္ဒိယတွေအတွက်ပူမိုတည်ငြိမ်လုံခြုံကျယ်ဝသောအနာဂတ်ဖြစ်ထွန်းရေးကိုပံ့ပိုးပေးပါလိမ့်မယ်လို့ဒုလက်ထောက်ဝန်ကြီးဟော့ဂလန်ကဆိုပါတယ်။အာရှအရှေ့အလယ်ပိုင်းနိုင်ငံတွေအတွက်အမေရိကန်ပြည်ထောင်စုဟာဒေသတွင်းစီးပွားဆက်နွယ်မှုပူမိုကျပြန့်ခိုင်မာရေးအထောက်အမှုကိုဆက်လက်ထောက်ခံသွားမှာပါ။အရှအလယ်ပိုင်းကက်စပီယန်ကောက်ကစ်စ်တာကီနဲ့ဥရောပအပြင်တခြားနယ်လွန်ဒေသတွေရဲ့ဆက်ဆက်မှုဟာဒေသရင်းနိုင်ငံတွေရဲ့အနာဂတ်အတွက်အရေးကြီးလာကြောင်းပါခင်ဗျာ
။အမေရိကန်အစိုးရရဲ့သဘောထားအမြင်အဖော်ကိုတင်ပြလို့ပြီးပါပြီရှင်
။အခုထုတ်လင်းပေးခဲ့တာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်သာဖြစ်ပြီးတော့ VOA ရဲ့အားပေါ်မဟုတ်တဲ့အကြောင်းသုံးသပ်ရှင်များကိုအသိပေးအပ်ပါတယ်။VOA American တိုင်းရဲ့အင်ကာနီဝင်တဲ့ဖက်အခုလက်ရှိထုတ်လွှင့်ပေးတဲ့တနအီစာအစီအစဉ်ကိုမနက်၈နာရီကနေ၉နာရီထိလိုင်းဒိုမီတာ16 19 24တို့ကနေပြန်ပြီးတော့ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။ VOA မြန်မာပိုင်းရဲ့အင်ကာနီဝင်တဲ့အစီအစဉ်တွေမကြခင်မှာပြီးဆုံးတော့မှာပါ။အခုတော့ကြာရှိနေသေးတဲ့အချိန်မှာနိုင်ငံတကာသတင်းအချင်းချုပ်ကိုကိုဇော်ဝင်းလှိုင်ကပြောပြပေးပါလိမ့်မယ်ခင်ဗျာ။
ယူကရိန်းနိုင်ငံရှေ့ပိုင်းဒေဗယ်ဆေဗဲမြို့မှာယူကရိန်းတပ်ဖွဲ့တွေကိုအနိုင်ရလိုက်တဲ့အတွက်ရုရှားလိုလာတဲ့ခွဲထွက်ရေးသမားတွေကအနီးနားကဒွန်ညက်စ်မြို့မှာတနင်္လာနေ့ကအောင်ပွဲခံတဲ့ခြေတပွဲတွေခြေကျခန်းနာစွာကျင်းပခဲ့ကြပါတယ်။စစ်ပွဲတွေဖြစ်နေတဲ့ရုရှားဘာသာစကားပြောတဲ့အဲ့ဒီဒေသမှာကုလသမဂ္ဂညီညာရေးအစောင့်တပ်ဖွဲ့တွေဆစ်လွတ်ဆောင်ကြည့်ပေးဖို့ယူကရိန်းအစိုးရကလူမျိုးရေးကောင်စီကိုတောင်းဆိုနေတဲ့အချိန်မှာပဲအဲ့ဒီလိုအောင်ပွဲခံတဲ့အခမ်းအနားကိုကျင်းပခဲ့ကြတာပါ။ဒွန်ညက်စ်မြို့ကအောင်ပွဲခံတဲ့အခမ်းအနားကျင်းပတဲ့နေ့ကို Fatherland Day အဖအပြင်းနေဆိုပြီးရုရှားနိုင်ငံမှာလည်းအမျိုးသားအားလိုက်ရနေအဖြစ်သတ်မှတ်ခဲ့ပါတယ်။တခြားဒေသတွေမှာကျင်းပခဲ့တဲ့အောင်ပွဲခံအခမ်းအနားတွေရဲ့ပုံတွေထဲမှာတော့အထက်ခန့်အခံလိုက်ရတဲ့ခရီးမယာဝန်ကြီးချုပ်ကဆမီဖီပေါ်မျိုးမှာ AK-47 မောင်းမြတ်တပ်တွေကိုကင်ဆယ်ဝင်ရနေတဲ့ပုံနဲ့ခရီးမယာဒေသ Civil Support မျိုးကရုရှားစစ်သည်မော်ပေါ်မှာပြုံးပြီးအလေးပြုနေတဲ့ကလေးငယ်တူပုံတို့လည်းပါဝင်ပါတယ်။ဒီတော့တွင်ယူကရိန်းအရှေ့ပိုင်းဒေသကိုကုလသမဂ္ဂညီညာရေးအစောင့်တပ်ဖွဲ့တွေဆစ်လွတ်ပေးဖို့ကုလသမဂ္ဂဆိုင်ရာယူကရိန်းတာမကြီးကလူညိုရေးကောင်စီအဖွဲ့ဝင်15နိုင်ငံထံတောင်းဆိုလိုက်ပါတယ်။ဘလော့ရက်စ်နိုင်ငံမင်းစ်မြို့မှာဖေဖော်ဝါရီ12ရက်နေ့ကရလိုက်တဲ့နိုင်ငံတကာအသိအမှတ်ပြုအပြစ်ခတ်ရစေးတဲ့သဘောတူညီချက်ကိုရုရှားနဲ့ရုရှားလိုလာတဲ့ခွဲထွက်သမားတွေဘက်ကချိုးဖောက်ခဲ့တယ်လို့ယူကရိန်းတာမကြီးပါဗလိုခရင်ကင်ကပြောပါတယ်။တရုတ်မြန်မာနယ်စပ်ကိုကန့်ဒေသမှာတိုက်ပွဲတွေဖြစ်ပွားနေတဲ့အနီးချက်ချင်းဒီလန်တင်ယင်တန်ဒုတိယအကြိမ်မြောက်တိုက်ခတ်ခံရတဲ့ကိစ္စပေါ်မြန်မာအစိုးရနဲ့ကိုကန့်အဖွဲ့အကြအပြန်အလှန်ဆွတ်ဆွဲပြုဆုံမှုတွေထွက်ပေါ်နေပါတယ်ခင်ဗျာ
။ဒါကတော့နောက်ဆုံးရထားတဲ့နိုင်ငံတကာသတင်းအချင်းချုပ်ကိုကိုစော်ဝင်းလှိုင်ကြီးညာသွားတာဖြစ်ပါတယ်ခင်ဗျာ။အခုမနေ့အတွက်အစီအစဉ်ထုတ်လို့ရမှုကမတ်အင်ဂျင်နိုင်ဖြစ်ပြီးတော့အတန်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Daryl Smith ဖြစ်ပါတယ်ကျွန်တော်ဆက်မိုးပြီပါ။ညနေဘက်6နိုင်ကိုရနေ9နိုင်ထိထုတ်လွှင့်မဲ့အစီအစဉ်လေးကိုလိုင်းဒိုမီတာ16 19နဲ့25တို့ကနေဖိုင်းယူနားဆင်နေပါတယ်။တောတာရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးရွှေလန်းချမ်းမြေ့ကြပါစေ။ VOA ကိုနားဆင်တဲ့အတွက်လည်း VOA ဝိုင်းတော်သူဝိုင်းတော်သားအားလုံးကအထူးကျေးဇူးတင်ရှိပါတယ်ခင်ဗျာ။
This program has come to you from the Voice of America, Washington.